วิปัสสนาเตยาชี้ญาณเหมี่ยวဖြစ်ပါတယ်ဒီชี้ญาณเหมี่ยวมาโยคีတို့မနေ့ကခန္ဓာ5ပါးပြတ်လိုက်တာဝิญญาณနဲ့ခန္ဓာရောက်ပြီဘယ်ခန္ဓာတဲ့ဝิญญาณနဲ့ခန္ဓာတဲ့ယောဂီသားခန္ဓာလေးတွေပြန်ပြီးတော့ချုပ်ရရင်ယူဘက်ခန္ဓာဆိုတာကဖောက်ပြန်တတ်တဲ့သဘောတရားတရေကိုတရေသားကောက်တော့ယုတ်တ28ပါးရတယ်ဥမာပေးလိုက်တော့ရေမြုပ်နဲ့တူတယ်ရေမြုပ်ဟာအဝေးကကြည့်လို့ရှိရင်အလုံးကြီးအခဲကြီးလို့ထင်ရတော့လည်းပဲအနားရောက်လို့ကန်ချီကြည့်တဲ့အခါမှာဘာမှအနှစ်သာမတွေ့တော့ပျောက်သွားဒီတိုင်းပဲယုတ်တံများဟာလည်းပဲပရမတ်သဘောတရားနဲ့ကြည့်ရင်သဘောတရားပါပဲတဲ့အနစ်တာရခိုင်မှဘာမှမရှိဘူးဝေဒနဲ့ခန္ဓာတဲ့မြင်တဲ့အာယုံရဲ့အရာတာကြားတဲ့အာယုံရဲ့အရာတာနားတဲ့အာယုံရဲ့အရာတာစားတဲ့အာယုံရဲ့အရာတာတွေးကြည့်တဲ့အာယုံရဲ့အရာတာတွေးကြံတဲ့အာယုံရဲ့အရာတာအဲ့ဒီအာယုံ6မျိုးရဲ့အရာတာကိုခံစားတာဟာဝေဒနာခန္ဓာပါပဲဝေဒနာစိတ်တည်းကလေးကိုရတယ်အရင်တုန်းကယောဂီတို့တွေဒီအာယုံရတာခံစားတဲ့အခါမှာငါကခံစားတယ်လို့အယူမှားခဲ့ကြတယ်အခုသိပါပြီကောင်းတာပဲခံစားမကောင်းတာပဲခံစားဝေဒနာခန္ဓာကခံစားတယ်ယတ္တိယမြောက်ခန္ဓာကသင်ညက်ခန္ဓာအမည်နာမတွေမှတ်တာမြို့နာမတွေမှတ်တာလိပ်စာတွေမှတ်တာအဝိထေတွေမှတ်တာအဲ့လိုမှတ်တာကိုရင်းနှီးကငါကမှတ်တယ်ယောက်ျားမိန်းမကမှတ်တယ်ပုဂ္ဂိုလ်တရားကမှတ်တယ်လို့အယူမှားခဲ့ကြတယ်အခုတော့အမှန်ကိုသိကြပြီတရားရဲ့ကျေးဇူးဖရာရဲ့ကျေးဇူးကြောင့်ဩဒီလိုမှတ်တာမှန်သမျှသင်ညက်ခန္ဓာကမှတ်တာပဲဒီလိုမှတ်တာဟာသင်ညက်ခန္ဓာအလုပ်လို့သိသွားပြီသရုပ်ထံယောက်ကသင်္ခါရခန္ဓာကောင်းတာလွတ်ဖြစ်ဖို့ဖြစ်စေမကောင်းတာလွတ်ဖြစ်ဖို့ဖြစ်စေတိုက်တွန်းတဲ့အခါနှိုးစော်တဲ့အခါမှာငါကတိုက်တွန်းတာသူကတိုက်တွန်းတာယောက်ျားမိန်းမကတိုက်တွန်းတာပုဂ္ဂိုလ်တရားကတိုက်တွန်းတာလို့အယူဆမှားခဲ့ကြတယ်အခုတော့ဘုရားကျေးဇူးတရားကျေးဇူးကြောင့်သိပြီသင်္ခါရခန္ဓာကတိုက်တွန်းတာပြီးတော့အဲ့ဒီသင်္ခါရခန္ဓာကတေကိုတေသဘဇူရတယ်လေဆိုတော့ဝေဒနာပင်ညာမတပါကျွင်းတဲ့စတတိတ်50ရတယ်။စောစောကဝေဒနာခန္ဓာကဥမာပြီးတော့ရေပွက်နဲ့ဒူတယ်။မိုးပေါက်လေးတွေရေတဲ့ကြတဲ့အခါခဏဖြစ်ခဏပြတ်တယ်လို့ပဲဝေဒနာခန္ဓာဒီလည်းပဲဘယ်အာယုံရတာကိုခံစားမျက်စိတမိလျက်တဲ့ပြည့်တစ်စက္ကန့်အတွင်းမှာအချိန်ပေါင်းကတိတသိန်းဖြစ်ပြီးတော့ပြတ်တယ်။ဒါကြောင့်ကောင်းတဲ့အရာတာကိုဖြစ်စီဆိုးတဲ့အရာတာကိုဖြစ်စီတစ်စက္ကန့်တောင်ခံစားနိုင်စွာမရှိဘူးလို့ဉာဏ်ပညာနဲ့သိတဲ့ပုဂ္ဂိုလ်မျိုးဟာဝိပဿနာဉာဏ်ပညာရှိသွားတဲ့ပုဂ္ဂိုလ်မျိုးဟာကောင်းတဲ့ဝေဒနာကိုခံစားရတော့လည်းပဲဒါအကြီးလောဘမတက်တော့ဘူးငါခံစားတာမဟုတ်ဘူးလို့သိတဲ့အတွက်ကြောင့်တခါမကောင်းတဲ့သေမဲ့ယောဂဝေဒနာခံစားလည်းပဲဒါအကြီးဒေါသမဖြစ်တော့ဘူးတဲ့ဒါဟာဝေဒနာခန္ဓာအလုပ်လို့သိသွားတယ်ဒီအကြောင်းလေးလက်တွေ့ရှင်းခဲ့ပါပြီတရားမြောက်သင်္ကြန်ခန္ဓာကိုဥမာပေးတော့တန်လျက်နဲ့တူတယ်တန်လျက်ဟာတကယ်မရှိဘဲနဲ့ရေကိုအငွေ့နဲ့အပူနဲ့တွေ့ပြီးတော့ရေပုံစံချင်းရတယ်တကယ်တော့မရှိပါဘူးတဲ့ဒီတိုင်းပဲသင်္ကြန်ခန္ဓာဟာလည်းယောဂီတို့အမှတ်တွေမှားခဲ့ကြပြီတဲ့တကယ်မရှိတဲ့တရားတကယ်ရှိတယ်လို့အမှတ်မှားခဲ့ကြတယ်အဲ့လိုအမှန်မှားရင်းနဲ့ပဲကင်းကဝါလူသဲသူမကဖရာတွေပွင့်ခဲ့တော့လည်းပဲယခုအချိန်တိုင်အောင်မညံဘူးညံမရဘဲနဲ့အန္တပုရိသင်ဖြစ်နေကြံခဲ့ကြတာဟာသင်ညက်ခန္ဓာအလိမ်ခံရလို့ပေါ်ပါပြီ။သရုပ်ဓာမြောက်ခန္ဓာကသင်္ခါရတဲ့ခန္ဓာသင်္ခါရတဲ့ခန္ဓာဆိုတာကတော့ဆောစောကပြောသလိုတိုက်တွန်းတဲ့သဘောတရားနှိုးစော်တဲ့သဘောတရားပဲစိတ္တသိက်50နဲ့နှလုံးထဲကဝေဒနာသင်ညာမှတပါးကျင်းတဲ့စိတ္တသိက်50ကိုသင်္ခါရတဲ့ခန္ဓာဖွဲ့ရတယ်သူ50မှာစေဒနာကဥဆောင်တဲ့စေဒနာဟာတိုက်တွန်းတဲ့သဘောနှိုးစော်တဲ့သဘောပဲဒါကြောင့်သူ့ကိုခေါင်းဆောင်တင်ပြီးတော့သင်္ခါရခန္ဓာကိုလည်းပဲတိုက်တွန်းတဲ့သဘောတရားနှိုးတော်တဲ့သဘောတရားရှိတယ်လို့အတိအပယ်ဖော်ခဲ့တယ်။သူ့ကိုဥမာပေးတော့ငပြောပင်နဲ့ဥမာတူတယ်လို့ပြီးခဲ့ပါတယ်။အကန့်အေးယူနေတဲ့ပုဂ္ဂိုလ်တရားဟာအဲ့ဒီငပြောပင်တွေကိုအခိုင်အမာထင်တယ်လို့ပဲတဲ့။ဉာဏ်မြင်ကန်းတဲ့ပုထုဇဉ်ဟာလည်းပဲမိမိသင်္ခါရခန္ဓာစေတနာတိုက်တွန်းမှုကြောင့်ရလာတဲ့ဘဝခန္ဓာကြီးကိုအခိုင်အမာလို့ထင်တယ် Ngaragalu mandate. Tugada mandanira. Didn't have a canadine or The second of Medina Mene Ambiani de Jau, Madinaga, Yogavi. Aku Nazo Kanaga, Winyane Kana, Winyane Kana di Say a Jinshi Kuba, Say Jerian said about Alongo, Winyane Kana, Puebade. Now when Yogi Miabu Udenua, the Kanangaba, Pibon, Biabongo, the Badi Yade Kama, Yogiru Nyan Te on Hobima Pibade. Yogiru Jaino, Aome, Yogiru, Sunday Ne Kama Pisi, Dia Hode Kama Pisi. ကိုယ်တပည့်တွေဟောဒီယောဂီတွေကိုညံထက်အောင်ဟောနေဆိုတာရှိတယ်ညံထက်အောင်သင်နေဆိုတာရှိတယ်ဆရာကသင်တတ်ရင်ဓမ္မဂရိကဟောတတ်ရင်အဲ့ဒီတပည့်အဲ့ဒီတရားနာဖြစ်တဲ့ဟာညံပညာပို့ထက်လာတယ်အဲ့ဒါဘာလဲဆိုတော့လက်တွေ့တွေးခိုင်းတာပေါ့အတွေ့လေးပြလိုက်တယ်ဆရာကြီးရှိရအကုန်လျှောက်ပြောသွားရင်ယောဂီတို့မတွေ့ရင်ညံမထက်တော့ကြားလေးတုံးလေးဖြစ်သွားတယ်ဒါကြောင့်ညံထက်အောင်ဆိုတာကဟောတဲ့ပ ညာနဲ့ခန္ဓာပြောတော့မယ်ဆိုတော့အဲ့ဒီဝိညာဉ်နဲ့ခန္ဓာကမြက်လက်နဲ့တူတဲ့ယောဂီတို့ဘာနဲ့တူတဲ့မြက်လက်နဲ့တူတယ်ယောဂီများအနေနဲ့ပုံသေးလေးမှတ်ထားရမှာကစိတ်ချင်း89ပါစိတ်ကျေ121ပါတစ်ပါးစီပဲတွေ့တွေ့နှစ်ပါးဘူးပဲတွေ့တွေ့အားလုံးပဲတွေ့တွေ့စိတ်လိုတွေ့လို့ရှိရင်ဒီဟာဘုန်းကြီးကဘာခန္ဓာလဲလို့မေးယောဂီများဝိညာဉ်နဲ့ခန္ဓာလို့မျက်စိမိတ်ဖြေဘယ်တော့မှမလွယ်လားစိတ်ကိုခန္ဓာပွင့်ရင်ဘာခန္ဓာတဲ့အေးအဲ့ဒါဘယ်တော့မှမေးနဲ့နောက်ယောဂီတို့ဦးဇင်းကမေးမိပြီမှာခန္ဓာဖြစ်ပုံပြောတဲ့အခါယောဂီတို့မေးမှာစိတ်တွေ့ပြီးကယောဂီတို့ဘာခန္ဓာလဲဆိုတာတန်းပြောဝိညာဉ်နဲ့ခန္ဓာပါဆိုတာမမှားတော့ဘူးမေးတဲ့စိတ်ဟာအရာဟာစိတ်ဆိုရင်ဝိညာဉ်နဲ့ခန္ဓာတော့ခါတိုင်းသိထားလိုက်ပုံသေးနည်းပေါ့မမှားဘူးအဲ့တော့အဲ့ဒီဝိညာဉ်လိမ်မုံယောဂီများကြီးဇာလန်းနှစ်ခုနားထောင်ရအောင်ယောဂီတို့တန်ဝေကပို့ပြီးတော့ရမယ်တရားလည်းရသွားနိုင်တယ်ပေါ့ယောဂီတို့ရဲ့ပတ်ဝန်းကျင်မှာအမြဲတမ်းပြောကြပါတယ်မကြည့်တတ်တော့တဏှာကြည့်တတ်တော့ဘာဝနာဟောဘယ်လိုလဲ။ဒါကြောင့်အခုဝိညာဉ်နဲ့ခန္ဓာကလိမ်ပုံလေးပြတော့မယ်။ယောဂီများကြီးအဲ့ဒီဝိညာဉ်နဲ့ခန္ဓာဟာမျက်လည်သမားလိုပဲတဲ့။အန္တပုရိသေနဲ့အမြဲတမ်းလိမ်နေ။ဒုက္ခရောက်အောင်သူလိမ်နာပါပဲ။အဲ့တော့မြင်ပုံကြီးတော့တူပါရဲ့။ဝိညာဉ်နဲ့ခန္ဓာအလိမ်ခံရပြီးတော့ဇံလျှောသွားတဲ့လူရောပေါ့ကိုရင်တပအကြောင်းလဲနားထောင်နဲအခုလိုဆရာကောင်းတမန်ကောင်းနဲ့ဝိပဿနာဉာဏ်ပညာတွေပွားများနေတဲ့ယဟန်တပကြတော့ယောဂီတို့ချုံမောလာပါတဲ့မိမတရားကိုကြည့်ပြီးတော့ယဟန်နာဖြစ်သွားပုံကိုလဲနားရလိမ့်မယ်ပထမဆုံးဝိညာဉ်အလိန်ခံရတဲ့အတွက်ကြောင့်အကမ်းမနဲ့ညားခဲ့ရတဲ့တိဟုချုံးကသာမဏေတစ်ပါးကြောင့်စနာရအောင်နှစ်ပါးလုံးကယောဂီတို့သီဟုကျွန်းကကြည့်ပါပဲနှစ်ပါးလုံးကချုံမောလှပါတဲ့မိမနဲ့တွေးကြတာကြည့်ပါပဲသို့တော့ဝိညာဉ်အလိန်ခံတဲ့ပုဂ္ဂိုလ်ကဒုက္ခရောက်သွားတယ်ဝိညာဉ်အလိန်မခံတဲ့ဝိပဿနာသမားကယန္နာဖြစ်သွားတယ်သိစိတ်ဝင်စားဖို့ကောင်းပရမဆုံးချက်ကအဲ့ဒီသီဟုကျွန်းမှာမဟာစီရီဆိုတာရှိတယ်ဒုဒ္ဓဂမဏိမင်းကြီးတည်ခဲ့တဲ့စီရီကြီးပေါ့ဒုဒ္ဓဂမဏိမင်းကြီးအရာတေကန်နည်းမှာအဲ့ဒီဇေဒီပေါ်မှာပဲသူ၆တည်ခဲ့တဲ့ဇေဒီပေါ့သူတည်ခဲ့တဲ့ဇေဒီဖရာကြီးပဲအဲ့ဒါအာုံပြုတ်ပြီးတော့ဒေရှင်တရားကိုရင်ဆိုင်သွားခဲ့ပါတယ်တခါတော့အဲ့ဒီဇေဒီကြီးကိုယန္နာမထေရကြီးတစ်ပါးနဲ့သူ့ရဲ့တပည့်အသက်56 66လူကျော်ပေါ့ရွယ်ကိုရင်တစ်ပါးဆရာတော်ကြီးကကိုရင်ကိုခေါ်ပြီးတော့အဲ့ဒီဖရာကိုလာပြီးတော့ဖူးကြတယ်ဖူးရင်းနဲ့သူ့ရဲ့ဆရာဘုန်းကြီးကသူ့ဘုံကြီးကိုပြောတယ်ကိုရင်ငါဟောဒီဇေဒီကိုပန်းပူဇော်ခြင်းနဲ့ဒီတော့ယောဂီတို့ကိုရင်ကဇံအပင်ရင်ရတဲ့ပုဂ္ဂိုလ်အဲ့မှာ ਨੇ တကယ်တော့ဆရာတော်ကဒီအနီးနားလေးကတောပန်းတောင်ပန်းလေးတွေချိုးပြီးတော့ပေးစေခြင်းလားသို့တော့ကိုရင်ဆိုတာယောဂီတို့သူတို့ကိုပေါ့ကိုတတ်တဲ့ပညာကပြခြင်းလားကိုရင်ကတာမန်ကိုရင်တော့မဟုတ်ဘူးဇံအပင်ရင်ရတဲ့ကိုရင်သို့တော့ပုထုဇဉ်ချက်ချင်းယောဂီများ၏ခဏတက်ဖြုတ်ပေးရတာဇံပင်ရှင်ဝင်စားပြီးတော့ဟိုးအိန္ဒိယနိုင်ငံဟိမဝန္တာတောတည်းပြီးသွားပြီးတော့ပန်းနေပါတယ်အပြည့်ချိုးယူလာခဲ့ခဏပဲယောဂီတို့ဦးဇင်းတို့ဟိုလားလက်အကွေးအဆန့်လောက်ပဲကြာတယ်စက္ကန့်ပိုင်းလောက်မြန်တယ်ရောက်တော့သူကအဋိဋ္ဌံတဲ့ခါတဲ့တကိုးနဲ့အဋိဋ္ဌံထားသေးတယ်အဲ့ပန်းရေးစိကြီးထဲမှာ ထည့်ပြီးတော့ကတ်လိုက်တယ်ပေါ့ကဲဆရာရှင်ကြိုက်တယ်လို့လူတန်းမှာဖရားဆိုပြီးတော့အဲ့တော့သူ့ဆရာကအဲ့ဒီပန်းနေခါတဲ့လေးအဲ့ဒီဇေဒီရင်မှာကိုအကုန်လိုက်တင်ပြီးတော့လှူတာတကယ်လို့အဲ့ဒီမဟာဇေဒီကအကြီးကြီးပဲကောင်းမှုတော်ဖရားတခုကြီးတယ်လို့ဆိုတယ်အဲ့ဒါယောဂီများကြီးဖရားတပတ်ပြည့်သွားပြီခါတဲ့အဲ့ဒါဇေဒီကပန်းနေမကုန်ဘူးတဲ့ကိုင်းရတကုန်းနဲ့လှုပ်ထားတာနောက်ဆုံးအောက်ပန်းရင်မြင်းလေးပါကျဲမကုန်ဘူးအဲ့မှာကိုရင်တင့်ပန်းနေရမကုန်ပါလားဆိုတော့ဆရာချင်းကုန်းသေးချင်းမှောက်ချလိုက်ပါတဲ့အဲ့ဒါအဲ့ရေစိတ်ကိုမှောက်ချလိုက်မှပန်းနေကုန်းကုန်သွားတယ်သိလိုက်တယ်ဟောငါတပည့်ကသူ့ဇံပင်ရှင်တကူပြကျင်တာကိုပေါ့အဲ့ဒါတရက်တာတခါသူ့ဆရာကကိုရင်ငါဆုံးခံထွက်မယ်တပိတ်ပြင်ထားပေါ့ကိုရင်ဇံပင်ရှင်တကူပြကျင်တော့ကတပိတ်ကိုချက်ချင်းမပြင်ဘူးအဲ့ဒါဆရာကငါကိုရင်တော့သူ့ဘာသူပေးလိမ့်မယ်တော့ခါတဲ့အဲ့ဒါရှေးကထွက်သွားနိုင်တယ်ပေါ့လေနောက်ကလိုက်ပေးလိမ့်မယ်ပေါ့ကိုရင်မပေးဘူးအေးစိတ်တဲ့တပိတ်ပြင်ပြီးတော့အဲ့ဒါလဲနေတယ်သူ့ဆရာကျောင်းကနေထွက်ပြီးတော့ယွာတဲ့ရောက်ခံပြီးတော့ကျောင်းကဖြုတ်ခွင်းနဲ့ဇန်ပင်ကြီးဝင်လာပြီးတော့ကောင်းငင်ရနေပြီးတော့သူ့ဆရာကြီးရက်ပြီးတော့မှဆရာရော့တပိတ်ယောဂီမြင်အဲ့ဒါနော်လူရဲ့လူစကားမြင်ယောဂီမြင်မြောက်ကြွမြောက်ကြွပါဟုတ်လားကိုရတဲ့အပင်ကြီးလေးကြွားခြင်းနေတယ်အဲ့ဒီသူ့ဆရာကဆုံးပါတယ်ဟိုကအနာကရန္တအပင်ရှင်ရာပိသာသူ့ကိုရင်ဘာဖြစ်မယ်သိတော့ကိုရင်နဲ့ဇံအဲ့လောက်မကစားရဘူးမင်းအဲ့လောက်ဇံကစားရင်တော့အကမ်းမနဲ့ညားလိမ့်မယ်တတိပိရှာတယ်ဒါမှမဟုတ်ကိုရင်အဲ့ဒီစကားကိုအလေးမထားဘူးဆရာကလည်းငါလိုဇံပင်ရာပိသာပုဂ္ဂိုလ်တယောက်များကြမ်းဖန်ပြီးတော့စိုးရိမ်နေတယ်ဆိုပြီးတော့အဲ့ဒီကယောဂင်ကအပြန်မှသူကကောင်းငင်နဲ့ပြန်သွားတာပြန်သွားတော့ရာရရာထိတ်မှရေကန်ရှိတယ်အဲ့ဒီရေကန်ထဲမှာချောမောလှပါတဲ့ရေကန်ထဲမှာလေးတစ်ယောက်ကရေစင်းချိုးပြီးတော့တချင်းဆိုတယ်အဲ့ဒါအတန်ကြာတော့ယောဂီများကြီးตาရံသွားတယ်ယောဂီတို့ဘာဖြစ်သွားတယ်လမ်းကြည့်တော့ကောင်းမလေးကနှလိုက်ထားဟောယောဂီများလောဘပေါ်သွားပြီအဲ့ဒီချိန်မှာဝိညာဉ်ကဘယ်လိုလိမ့်နေလဲတဲ့ဟေးအဲ့ဒီကောင်မလေးဟာရှိတယ်အဲ့ဒါမိန်းကလေးအင်မတန်မှလှတယ်အတန်ကလည်းကောင်းတယ်အဲ့လိုမိန်းကလေးမျိုးတွေးဖို့မလွယ်ဘူးအဲ့ဒါမိန်းမဆိုတာအရှိတရားလူဆိုတာရှိတယ်ယောဂီများအဲ့ဒီလိုမရှိတဲ့မိန်းမမရှိတဲ့လူမရှိတဲ့အတန်ဟုတ်လားအဲ့ဒါတွေကိုယောဂီတို့ဝိညာဉ်နဲ့ခန္ဓာကရှိပါတယ်လို့ကိုရင်ကိုလိန်နာယောဂီတို့မလုပ်ထားအဲ့ဒါဝိညာဉ်နဲ့ခန္ဓာလိန်လိုက်တာသူကယုံလိုက်တယ်လေဟုတ်တာဗောဒီလိုမင်းကြီးတွေ့ဖို့မလွယ်ဘူးသူ့ငါရအောင်ယူရမယ်ယောဂီတို့လောဘလည်းပေါ်ယူချက်ချင်းဇန်ကျော်ပြီးတော့အဲ့ဒါယောဂီတို့ဒီဇန်ကျော်တဲ့ပုဂ္ဂိုလ်ကခွေးကြဝဲကြတော့မကြပါဘူးဖြည်းဖြည်းလေးပဲကြသွားတယ်ကောင်းမလေးရေစက်ရေစက်မှာကောင်းမလေးအံ့ဩလို့ဗောအေးကိုရင်လေးတပါဘယ်လိုကောင်းငင်ကြွလာပါလိကြလာပါလိဆိုတော့ယောဂီတို့ဟိုကလည်းကြိုက်မချက်ပဲမချက်တော့ဘူးနင့်ကြောင်ကြတာတဲ့ဗောတင်ပြောတယ်နေငါလူချင်းလို့လောဘစိတ်ခေါ်လို့ငါဇန်ရှောလာအဲ့တော့နေငါ့ကိုယူတဲ့နေမရရင်ငါတရားတမဲဘာညာပေါ့ဗျာဟုတ်လားငါတို့ငရေကြည့်လာသိပါတယ်ပြောရောကောင်းမလေးကတောချပါတယ်ရှင်ဖုရားရေလူလောကဒုက္ခတွေဟာများတယ်ရှင်ဖုရားမယူပါနဲ့ဖုရားတဲ့ဒီပြီတော့မှမယူခြင်းမနဲ့ပေါ့အာမရဘူးယူမှာပဲဟိုကအဲ့တော့ယောဂီတို့ဘလို့မှပြောမရတော့ကောင်းမလက်ခံပြီးတော့အိမ်ခေါ်သွားရတယ်အဲဆိုကြပါသူပဲအိမ်အောင်ကြသွားရောအဲ့တော့လူဘဝတရားနဲ့သူလည်းပဲသူတို့ကရေကန်းတယ်သူတို့အဲ့ဒီကောင်လေးလည်းရေကန်းတင်ပြီးရေကန်းရက်ရတယ်ပေါ့ဒီနေ့အဲ့ဒီသူမင်းမကယောဂီတို့ကြီးထမင်းပုတ်နောက်ကြရတယ်သူကထမင်းကစားတော့နဲ့မရောက်ဘူးအဲ့ဒါစိတ်ဆိုးဆိုးနဲ့စောင့်နေပေါ့အဲ့ဒါသူမင်းမလည်းလာရောနင်တလောက်ကြားသလားဆိုပြီးတော့ရေကန်းရက်တဲ့လွန်းနဲ့သူပြစ်ပေါက်လိုက်တယ်ပြစ်ပေါက်တာတော့ကြောက်အောင်လန့်ရုံပေါ့ဗျာဒီဟိုလာပေါင်တော့တင်မလာပေါက်တာပါမှန်းပြီးတော့ပေါ့ကိုလောက်ပဲပေါ့ဒါမှယောဂီတို့ကြီးကံတရားကဘယ်လောက်ဆန်းကြီးလဲဆိုတော့အဲ့ဒီကောင်မလေးမျက်စိကိုသွားဆိုင်တယ်ချက်မျက်စိကန်သွားတယ်မျက်စိတစ်ဖက်ပြက်သွားတယ်အဲ့ဒီကြမ်းမှယောဂီတို့သူ့ဆရာရန်နာကြီးစကားချက်ချင်းအမှတ်ရတယ်ဩငါဆရာကဒါကြောင့်ပြောတာကိုမင်းသိဇံမကသားနဲ့ဇံကစားရင်အကမ်းမနဲ့ညားလိုက်မယ်ဟုတ်လိုက်တာယောဂီတို့အဲ့ကျမှချက်ကြီးတဲ့ငိုကြွေးရှာတယ်ကိုရင်လူတွေဒီကျမှဆရာစကားအမှတ်ရတယ်နောက်တော့မှသူအရာရောက်မှဒီတန်ခွင်တောင်းပြီးတော့ပြန်ကြည့်ကြံလို့ရန်နာဖြစ်တဲ့အကြောင်းသိရပါတယ်ဒီတော့ယောဂီများကြီးအဲ့လိုဒီကိုရင်ကလေးကောင်းကင်ကနေပြီးတော့ဇံရှောတာယောဂီတို့တခြားအကြောင်းလားဝိညာဉ်ကလိန်လို့ အေးဝိညာဉ်နဲ့ခန္ဓာမြင်လေဓမ္မလို့ယောဂီတို့မရှိတာကိုရှိလို့ပြတာပါတယ်တကယ်တော့ယောဂီများအခုယောဂီတို့သိပြီလေစိတ်စေတသိက်ယုံနိဗ္ဗာန်ပရမလေးပါးခေါ်တဲ့အခါမှာမိမဆိုတာဘာသလားမှန်ပါဗျာမပိုင်မိမဆိုတာပညာလားဗရမလားပညာပါဗျာပညာဆိုရှိတရားလားမရှိတဲ့တရားလားရှိတဲ့ပါဗျာအေးအဲ့ဒီမရှိတဲ့မိမကိုရှိတယ်လို့အယူဆမှတော့အောင်ယောဂီတို့ဖြေနှံဘယ်ခန္ဓာကလိမ့်တာလဲ
เออยกิโรอกุโลเสียก้องเนี่ยไม่ด้วยเค้าเนี่ยบอกว่าได้อลิงคันพี่แล้วอเป้จิตัวมาหรอล่ะเออกูတော့ไม่ตั้วတော့ပါဘူးဗျာเค้าเนี่ยတော့မျက်စိလည်းပြောက်ပါပြီအဲယောဂီတို့တစ်ခါဒါကမကြည့်တတ်တော့တဏှာဖြစ်ပုံပေါ့ကြည့်တတ်တော့ဘာဝနာဖြစ်ပုံလဲနာယူကြအောင်ဆိုအဲ့ဒါလည်းဒီဟိုကျွန်းလာပဲမထေတပါသူလည်းရောက်မြအယွယ်ကောင်းမဲ့ပေါ့အစိတ်30အယွယ်သူကတော့အဲ့ဒါမဉဏ်ပုံညာရဝိပဿနာတရားတွေန
ြင့်ကြံစေဖို့ရဟန္တာမဖြစ်သေးပါဘူး။ဘာမဲ့ဘာဖို့မှမရသေးဘူး။ဒီနေ့ယောဂီတို့အဲ့ဒီတောကြီးတွေကိုအမျိုးသမီးတယောက်ရောက်လာတယ်။အမျိုးသမီးကအိမ်အောင်ကြကားသာချေချိုးလှလှပေါ့။အဲ့ဒါသူ့ယောက်ျားနဲ့စိတ်ဆိုးပြီးတော့မိဘအိမ်ဆင်းပြန်မယ်ဆိုပြီးအိမ်ကနေယောက်ျားနဲ့စိတ်ဆိုးဆင်းလာတာ။အဲ့ဒီတောကြီးတွေရောက်တော့ဟောယောဂီတို့အဲ့ဒီယဟန်ပြိုလေးနဲ့အဲ့ဒီမိမနဲ့ပတ်ပင်းသွားတိုးကြတယ်။ဒီတော့ယဟန်ကလည်းရုပ်ခတ်ချောင်းခတ်ဖြောင်းဖြောင်းဆိုတော့မိမကစသဘောကျတယ်အဲ့တော့ယောဂီတို့မြင်လဲမြင်ရောမိမကလေမြူဆွဲတဲ့အနေနဲ့ပြုံးပြလိုက်တယ်ပေါ့အဲ့တော့ကြည့်နော်ယောဂီတို့ဒီနေရာမှာဝိညာဉ်ရဲ့အလိမ်သာခံရရင်တိုးရင်မြင်မဲတယ်မှာချုံမလှပါတဲ့မိမတယောက်နဲ့တွေ့တယ်ကိုယ်ကလည်းမြူဆွဲနေပြီယောဂီများဝိညာဉ်သာအလိမ်ခံရရင်ဒီပုဂ္ဂိုလ်အေကံမုတ်ချလောဘရဲ့အနှိမ့်ဆက်ကိုခံရမယ်ပြင်းမဖြစ်စည်းမယ်ဟုတ်တယ်မို့လားအခုတော့ယောဂီတို့ဒီယဟန်ကဝိပဿနာတရားကိုပွားများနေတဲ့ဝိညာဉ်ရဲ့အလင်ခံမှုကလွတ်နေတဲ့ယဟန်ဒီတော့အဲ့ဒီမင်းကလေးကပြုံးလို့ယောဂီများကြီးစီဖြစ်နေတဲ့သွားလေးတွေပေါ်လာတယ်ပေါ့ဒီချိန်မှာသူ့ရဲ့ဝိပဿနာတရားတခါတည်းတန်းပြီးတော့ရုပ်တိုင်းနီမောင်ထိုးပြလိုက်တယ်လို့ပဲဩတကယ်တော့အယိုးစုပဲရှိတာပဲသူကအာတုဘကမ္မဋ္ဌာန်းလည်းပွားထားတယ်။ယောက်တို့သွားဆိုတဲ့အမြင်မရဘူးအယိုးစုလို့အာတုဘကမ္မဋ္ဌာန်းကိုရောက်တယ်။ပြီးမှတောင်ဝေကယံဝင်ပြီးတော့မှဩအခုငါမြင်တာဟာယောက်ျားမင်းမှပုဂ္ဂိုလ်တရားမဟုတ်အစင်းယုတ်ကိုယ်တိုင်မြင်ရင်းဖြစ်တယ်။ဒီအစင်းယုတ်ဒီလည်းပဲပရမတ်ယုတ်တရားဒီလည်းပဲငါကြည့်တဲ့ခဏမှတင်မယ်။အချိန်မောင်းကလေး9880ကျော်ဖြစ်ပြီးတော့ပြက်ပြီ။ယုတ်တရားလည်းအနေစာမြင်တဲ့စိတ်လည်းအနေစာယောဂီတို့ဝိပဿနာရှုလိုက်ပါတယ်အဲ့ဒီမှာတင်ယောဂီတို့အဲ့ဒီမိမရှေ့ဆက်ထွက်မသွားမီအချိန်လေးမှာပဲလေးမဲ့လေးဖို့ရပြီးတော့ရမ်းနာဖြစ်တယ်ဟောဘာဖြစ်သွားပြီကဲယောဂီတို့ဝိပဿနာပညာရှိထားတော့ဝိညာဉ်နဲ့ခန္ဓာရဲ့အလိမ်ခံရသေးလားအေးယောဂီလို့တာအတုယူရမယ်နော်အေးဝိညာဉ်နဲ့ခန္ဓာအလိမ်မခံအောင်အတူယူတတ်ရမယ်။ယောဂီတို့ဒါဆိုယောဂီများခန္ဓာ၅ပါးအတိတ်ပဲစုံပြီပေါ့စုံမသွားဘူး။စုံသွားပြီ။စပန့်ယောဂီတို့အဲ့ဒီခန္ဓာ၅ပါးဖြစ်ပုံပြက်ပုံအသေးစိတ်နာကြစို့။ဟိုယောဂီတို့ဒီချင်းအစပြီးတော့အလုံစကံပါပြီးယောဂီလက်တွေရှူနေတယ်လာတော့။ဒီတော့ယောဂီများကြီးယောဂီတို့နားလေတဲ့အထိတလုံးချင်းဟောသွားပေးမယ်မပူနဲ့နားမလည်မှန်ဘူးပါဦးဥစဉ်ကနင်းမျိုးစုံနဲ့ရှင်းပြမယ်။ဒီတော့ယောဂီများပထမဆုံးဥစဉ်တို့ဒီခန္ဓာ၅ပါးကိုယောဂီတို့ညံထည့်အောင်ဖွဲ့ခိုင်းတော့မှာဆိုတော့ယောဂီတို့အဲ့ဒီဒီခန္ဓာ၅ပါးအတိတ်ပဲဘေးလေးမှာစေတသိက်9လုံးလို့ခေါင်းစဉ်တက်ပြီးတော့စေတသိက်9လုံးရေးရမယ်ဒီစေတသိက်9လုံးကယောဂီတို့စိတ်ဖြည့်တန်အမြဲတမ်းပါမှာသူတို့ပဲခန္ဓာဖောက်ဖွဲ့ရမှာဖြစ်ပါတယ်ပထမဆုံးစေတသိက်ကဖတ်တာလို့ရေးလိုက်ပါအဲ့ဒီဖတ်တာဟာဘယ်စိတ်ဖြစ်ဖြစ်အမြဲတမ်းပါလိမ့်မယ်။ညီမချင်းလေးပြပြီးတော့အတိတ်လေးကိုတွေးထီသောသဘောတရားလို့ရေးထားလိုက်ပေါ့။အာယုံနဲ့တွေးထီတဲ့သဘောတရားကိုဖတ်တာလို့ခေါ်ပါတယ်။ဖတ်တာပြီးလို့ရှိရင်အောက်ကဝေဒနာလို့ရေးရမယ်။ဝေဒနာကတော့အာယုံအရသာကိုခံစားခြင်းသဘောစေတသိက်ပေါ့ဒါစေတသိက်နာမည်ပဲ။အာယုံအရသာကိုခံစားတဲ့စေတသိက်ဝေဒနာစေတသိက်ဝေဒနာပြီးတော့သိညာရေးရမယ်။သိညာကအာယံကိုမှတ်သားတဲ့သဘောတရား။အာယံကိုမှတ်သားတဲ့စေတသိက်ပေါ့။ဖတ်တာဝေဒနာသိညာ ောက်စေတနာလို့ရေးရမယ်စေတနာကစေစောတိုက်တွန်းတဲ့သဘောတရားစေတနာပြီးတော့ဧကကတာလို့ရေးရမယ်ဧကကတာကအာယုံမှာတည်ကြည်တဲ့သဘောတရားသူ့ကိုတမာတိလို့လည်းခေါ်ပါတယ်လက်သေးခွန်းနဲ့တမာတိလို့ရေးထားပြီးသွားသူ့ကိုတမာတိလို့ခေါ်ကြတာပါဒီဧကကတာစေတသိက်ကိုကတ္တဝေဒနာတင်ညာစေဒနာဧကကရနောက်ဇီဝိတိန်တရေတဲ့ဇီဝိတိန်တရေဧဇာကလုံးစံကဇီပေါ့ဝါလုံးတင်ဝိတာမူလုံးတင်တိဟိုဘကတဝေထိုးနောက်နာငယ်နဲ့ဓာတွေးနဲ့ဆင့်ရရဲ့ဇီဝိတိန်တရေနာငယ်ရဘဝပေါ့ဇီဝိတိန်တရေနန္တရားကိုစောင့်ရှောက်သောသဘောတရားပေါ့သူ့အသက်တူလည်းပြောကြပါသေးတာနန္ဇီဝိတပေါ့နန္ဒရားတွေမပြည့်စုံအောင်သူကစောင့်ရှောက်ပေးတယ်။နောက်မနတိကာရခုနှစ်ခုမြောက်ကမနတိကာရကနှလုံးသွင်းခြင်းသဘောတရားပေါ့အာယုကိုနှလုံးသွင်းတဲ့သဘောတရား။ဒါဖတ်တာဝေဒနာတင်ညာစေရနာဧကကတာဇီဝိတ္တိတွေမနတိကာရအလုံးပေါင်းခုနှစ်လုံးပေါ့။ဒါအလုံးလိုက်ပြီးတော့ဆိုကြည့်တမ်းဖတ်တာဝေဒနာတင်ညာစေရနာဧကကတာဇီဝိတိန်တိမနတိကာရဖတ္တဝေရနာသိညာစေရနာဧကကတာဇီဝိတိန်တိမနတိကာရဟောစေတသိက်ဘယ်နှလုံးလို့အဲ့ဒါကိုအဘိဓမ္မာမှာနာမည်ပေးတာကပါဠိလိုဆိုရင်တပ္ပစိတ်တာဒါဒါနစေတသိက်တဲ့မြန်မာလိုဆိုရင်စိတ်အားလုံးနဲ့ဆက်ဆံတဲ့စေတသိက်ပေါ့ကောင်းတဲ့စိတ်ဖြစ်လေဒီစေတသိက်ခုနှလုံးပါတယ်မကောင်းတဲ့စိတ်ဖြစ်လေဒီစေတသိက်ခုနှလုံးအမြဲတမ်းရှင်ပါတယ်အဲ့ဒီစေတသိက်ခုနှလုံးဟာယောဂီတို့ခန္ဓာ၃ပါးဖြစ်သွားလိမ့်မယ်မှတ်ထားအဲ့ဒီမှာဝေဒနာမပါဘူးလားအေးသူ့ကိုဝေဒနာခန္ဓာဖွဲ့ရတယ်သင်ညာမပါဘူးလားသူ့ကိုဘာခန္ဓာဖွဲ့အေးတင်ညာခန္ဓာဖွဲ့ရတယ်သူကစိတ်ဒီစေတသိက်ခုနှစ်လုံးကခန္ဓာ၃ပါးဖြစ်အောင်သူကတာဝန်ယူမှာ။နောက်ကျန်တဲ့စေတသိက်၅လုံးမှာစေတနာဥဆောင်တဲ့သူ့ကိုတော့သင်္ခါရခန္ဓာဖွဲ့ရတယ်။ဒါသူယောဂီများခန္ဓာလိုင်းယောဂီတို့ချက်ချင်းဖွဲ့တတ်သွားမယ်။ဒါတော့ယောဂီတို့ရုပ်တရားတွေ့ရင်တော့ဘာရုပ်ပဲတွေ့ယူပတ်ခန္ဓာဖွဲ့။ရုပ်တဲ့28ပါးမှာဘာရုပ်တွေ့ဘာခန္ဓာဖွဲ့။အေးမျက်စိမိတ်တာပြေမမအောင်ရုပ်လိုတွေ့လိုက်တာယူပတ်ခန္ဓာသိလိုက်ပေါ့။ဝေဒနာတွေ့ရင်ဘာခန္ဓာဖွဲ့မှာဝေဒနာခန္ဓာဖွဲ့လိုက်။နောက်တင်ညာရောက်တဲ့အာယုံမှတ်သားတဲ့တင်ညာတွေ့တော့ဗာခန္ဓာဖွဲ့မှာ။ဒါပဲ။နောက်ကျင်းတဲ့စေတသိက်၅လုံးကြတော့ဗာခန္ဓာတဲ့။သင်္ခါရတဲ့ခန္ဓာ။အာယုံကိုသိတဲ့စိတ်ဆိုရင်ဗာစိတ်တွေ့တဲ့ဗာခန္ဓာဖွဲ့။ဒါသူယောဂီတို့ခန္ဓာ၅ပါးတကယ်သိသွားပြီ။ဒါကယောဂီတို့စာတိလို့ခေါ်တယ်။ဗာတိတဲ့။စာတိပါဗျာ။ယောဂီတို့စာတိကမဉ္ဇဉ်ပုံညာမရဘူး။အခုငါတိကိုပြောကြအောင်ဆိုလက်တွေ့ရှိပါမယ်ဟုတ်လား။ကံယောဂီတို့ငါတိကဒီလိုလက်တွေ့ပြကြစို့ကံယောဂီတို့ဟောဒီမှာဇပွဲပေါ်မှာပန်းအိုလေးတင်မထားဘူးလား
တင်ပါပါဗျာ
ပန်းမမြင်ရဘူးလား
မြင်ပါပါဗျ
ာဟောလှမ်းကြည့်တော့ပန်းမြင်ရောယောဂီတို့မြင်တဲ့အခါမှာခန္ဓာ၅ပါးဖြစ်ပြသွားပြီဘယ်လိုဖြစ်ပြတယ်လဲတဲ့အဲ့တော့ယောဂီတို့အခုခန္ဓာ၅ပါးဖြစ်ဖို့တော့ဟောဒီပန်းအိုပန်းကိုလှမ်းကြည့်တာ ਨੇ ယောဂီတို့ရဲ့သက္ခုပတာဒယောဂီတို့ဟောဒီမျက်နှာဝင်းအလဲမှာပေါ့နော်။သံဥကောင်းပမာဏလားဟောတာအနက်ကွယ်လေးသေးသေးလေးရှိတယ်။အဲ့ဒီဟာလေးကသက္ခုပတာဒအကြည်ယုတ်လို့ခေါ်တယ်။သူ့ကိုသူ့နဲ့ယောဂီတို့ဟောဒီကပန်းကအဆင်းရူပါယုတ်လို့ခေါ်တယ်။ဝဏအဆင်းယုတ်ပေါ့။အဲ့ဒီနှစ်ခုယောဂီများသွားမတိုက်မိဘူးလား။တ
ိုက်မိပါဗျာ။
ဒီယောဂီတို့ကြည့်မိတယ်ဟုတ်တိုက်မိတယ်လို့သုံးတာဟုတ်လ
ား
။မြင်တယ်ပေါ့ဗျာဒါမြင်တိုက်ပြီးသားပဲနော်။ယောဂီတို့တကယ်ကြတော့ယောဂီတို့တတိမထားလို့ယောဂီတို့တကယ်ကိုတိုက်တာ။ဒီအစင်းကယောဂီတို့ရဲ့အာဟုယောဂီတို့လာတက်လိုက်တာအဲ့ဒါကြောင့်မြင်လို့ရတာဟာအရှင်ပြလာတာတက်တယ်ပြီလေယူလို့မျက်စီလဲဘာမှဖြစ်ပါလားယောဂီတို့ဒီတက်တဲ့ဟာအတိုက်မကျန်းလို့ယောဂီတို့အတိုက်ကျန်းရင်မျက်စီပြက်တယ်မယုံရင်ယောဂီတို့ဂေဆော်တဲ့ကယောဂီတို့မီးသိမ်းနေပါတယ်မထွက်ဘူးလားမ
ထွက်ပါဘူး
ယောဂီတို့စိုက်ကြည့်ပါလားကျန်မျက်စီမပြက်ဘူးလားမ
ပြက်ပါ
ဘူးအေးယောဂီတို့အဲ့ဒီအစင်းကလာတက်တာဟုတ်တကယ်ကိုတက်တာအတိုက်ကျန်းရင်မျက်စီကိုပြက်တယ်နောက်ယောဂီတို့အိမ်မှာ TV တွေဗီဒီယိုတွေမကြခဏမကြည့်ဘူးလားကြ
ည
့်ပါဗျာအေးယောဂီတို့ကြာလို့ချင်းမျက်စိပုံလာတယ်ဟုတ်တယ်မဟုတ်လား ဒီယောဂီအဲ့ဒီအစင်းနဲ့ဒီမှာလာတိုက်တာပြင်းတာဗျာနောက်အကြိုက်လေးကြည့်တာဟုတ်အဲ့တော့ ဒါတိုက်တယ်လို့ပဲဒါကြောင့်ဖရတာတိုက်တယ်လို့တုံးတယ်ဒါကြောင့်မြင်တာပေါ့ကြည့်လိုက်တာပေါ့ကြယောဂီတို့အဲ့ဒီချိန်မှာခန္ဓာတစ်ပါးဖြစ်သွားဖြစ်ပြီးတော့ပြက်သွားပြီဘာခန္ဓာလဲကြယောဂီတို့အခုစက္ကုပ္ပဒါရအကြည်ယုတ်ကယုတ်တရားဟုတ်တယ်မဟုတ်လားမျက်စိထဲမှာနောက်ဒီကအဆင်းယုတ်ကလည်းယုတ်တရားယောဂီတို့ခန္ဓာဖွဲ့ကြည့်မယ်အဲ့ဒီယုတ်တရားဆိုဘာခန္ဓာဖွဲ့မှာယုတ်တဲ့မြင်တဲ့ကံမှာယူဘခန္ဓာတစ်စက္ကန့်အတွင်းမှာအားတာအချိန်ပေါင်းဂရေ9800ဆိုပြက်သွားပြီမြင်နေတာပြက်ပြီးသားဟုတ်လားအဲ့ဒါပရမခန္ဓာလို့ခေါ်တဲ့ယောဂီတို့ယောဂီတို့ရဲ့ဒီရုပ်အကောင်ကြီးပြတ်သွားတာမဟုတ်ဘူးအဲ့ဒီသက္ကုပ္ပတာရအကြည်ဘလေးယောဂီများဟောရအဆင်းဒီပေါင်းလေးကိုတိုက်တက်ပြီးတော့ပြတ်သွားတာသူကပြက်ပြီးနောက်တော့ကအသိထက်ဖြစ်နေတာဆက်တက်ဆက်တက်ပေါ့လေမြန်လုံးအကြည့်တော့ပြန်မှန်းမသိရတော့ယောဂီတို့ညံနေပဲကြည့်ရပါတယ်မန္တမျက်စိအသားမျက်စိနဲ့မမြင်ရပါဘူးညာနဲ့မျက်စိညံမျက်စိနဲ့မှမြင်ရပါတယ်ဒီတော့ယူဘခန္ဓာယောဂီများအဲ့လိုတိုက်လိုက်လို့ချင်းယောဂီတို့တိုက်တင်နေတဲ့ပြိုင်နဲ့ယောဂီများဒါဟာပန်းမယ်လို့သိမသွားဘူးလားမြင်သိစိတ်ပေါ့ပါတယ်အေးပါဠိလိုစက္ကုဝิญဉ္ဉ္စိတ်လို့ခေါ်တဲ့မြန်မာလိုမြင်သိစိတ်တဲ့မြင်တဲ့ယောဂီများပေါ်မသွားဘူးလားပေါ်တယ်ယောဂီတို့ရေခန္ဓာဖွဲ့ကြအောင်ဆိုယောဂီတို့ကိုယ်တိုင်ဖွဲ့ရမယ်အဲယောဂီများအဲ့ဒီမြင်သိစိတ်ဟာစိတ်တရားဆိုတော့ဘာခန္ဓာဖွဲ့မလဲဝิญဉ္ဉ္စိတ်နဲ့ခန္ဓာဟုတ်လားယောဂီတို့အေးစိတ်89ပါးအကျေတရား21ပါးတဘာချင်းတွေ့နှစ်ပါးသုံးပါးပူပဲတွေ့အကုန်လုံးတွေ့ဘာခန္ဓာဖွဲ့ဝิญညာနဲ့ခန္ဓာယောဂီတို့စဉ်တော့တော့ဒါယူဘခန္ဓာပြင်ဝေဒနာခန္ဓာတင်ညာခန္ဓာသင်္ခါရခန္ဓာလာတယ်ယောဂညာတကယ်ငါတွေ့နဲ့ရှုမယ်ဆိုတော့ယောဂီတို့စိတ်ကအရင်ဖြစ်တာဟုတ်လားဆိုတော့တကယ်ယောဂညာကြီးတကြိုင်တော့တကြိုင်နဲ့ပါပဲနော်စိတ်ကဥဆောင်နေပေါ့ဗျာဒီလိုဆိုကြပါစို့ဒီတော့ယောဂီညာအဲ့ဒီလိုစက္ကုဝิญညာစိတ်ပြီးတော့ခန္ဓာနှစ်ပါးရမသွားဘူးလားယူဘခန္ဓာရဲ့ဝิญဉာဏ်နဲ့ခန္ဓာဖြစ်သွားပြီ။ယုတ်တို့သူလာပဲဒါတစ်စက္ကန့်တုန်းမှာအကြေမောင်းကတိတိတင်းဖြစ်ပြက်တာပဲဝิญဉာဏ်နဲ့ခန္ဓာသိတဲ့ကလေးက။အဲ့တော့အဲ့ဒီသိတဲ့နဲ့သူဆောစောကယောဂီတို့ကိုသင်ပြခဲ့တဲ့စေတသိက်5လုံးကယောဂီတို့ဒီပိုင်းနဲ့လာဖြစ်ရတာ။မြင်သိတဲ့ဖြစ်တာနဲ့ဆောစောကစေတသိက်5လုံးတစ်ခါလည်းလာဖြစ်တာ။အဲ့တော့အဲ့ဒီစေတသိက်5လုံးကယောဂီတို့ဟာဒီပန်းရဲ့အပန်းအဆင့်တူသောရူပယုံရဲ့အရနာကိုခံစားတဲ့ဝိရဏစေတသိက်ကလေးစောစောကစေတသိက်ခုနှစ်လုံးမှာမပါဘူးလားမပါပါဘူးအဲ့ဒီပန်းဆိုတဲ့အဆင်းရူပါယုံရတာကိုခံစားတဲ့ဝိရဏစေတသိက်ကိုဘာခန္ဓာဖွဲ့မလဲဝိရဏခန္ဓာဖွဲ့လိုက်ဘာခန္ဓာအေးယောဂီတို့ဖွဲ့တတ်ပြီဒါသိပါပြီဒါကြိုးလို့ဒါစာတိရောငါတိရောတခါတည်းပြန်နေတယ်နောက်ယောဂီတို့အဲ့လိုပန်းရဲ့ရတာကိုခံစားပြီးတော့ဒါဟောလားစပယ်ပန်းလေးပဲစက်ကြပန်းလေးပဲလို့ယောဂီတို့မှတ်မှတ်သားဘူးလားယောဂီတို့အဲ့ဒီမှတ်တာဟာသောတောစေတသိက်5လုံးထဲကတင်ညာစေတသိက်ကမှတ်တာဟုတ်လားဒီတော့ယောဂီတို့အဲ့ဒီလိုဒါဟာစัจ java ပန်းလေးပဲစပယ်ပန်းလေးပဲအဖြူအောင်လေးပဲလို့မှတ်သားတယ်အဲ့ဒီတင်ညာစေတသိက်ကိုဘာခန္ဓာဖွဲ့ဟောယောဂီတို့ကတည်းကသိသွားပြီယောဂီတို့ဒါဟာယောဂီတို့ဒါဟာတကယ်အတိလို့ခေါ်တယ်တပန်ယောဂီများကြီးအဲ့ဒီတော့စေတသိက်5လုံးထဲက2လုံးနှုတ်တော့ဘယ်နှလုံးကျန်5လုံးကျန်တယ်တဲ့အဲ့ဒီငါးလုံးမှာစေတနာစေတသိက်ကဥဆောင်တယ်သူကခေါင်းဆောင်အဲ့တော့အဲ့ဒီစေတနာစေတသိက်ကကြည့်လို့ကောင်းတယ်ထက်ကြည့်ယောဂီများတိုက်တွန်းတာသူကတိုက်တွန်းတာအဲ့ဒီယောဂီတို့ကကြည့်ကောင်းကောင်းနဲ့အကြာကြီးဆက်ကြည့်မိတယ်ပေါ့အဲ့လိုယောဂီများဆက်ကြည့်ပြီးအောင်တိုက်တွန်းတဲ့သဘောတရားကတော့တွင်းတဲ့စေတသိက်ငါးလုံးမှာပဲတဲ့သူ့ကိုဘာခန္ဓာဖွဲ့မှာတော့ဩယောဂီတို့ခန္ဓာငါးပါးစုံမသွားဘူးလားဒါကယောဂီတို့ဖယားဟောခဲ့လို့အသေးစိတ်ယောဂီတို့တန်းသိရတာတကယ်တော့ယောဂီများကြီးမြင်လိုက်တာနဲ့ခန္ဓာ၅ပါးကဖြစ်ပြီးတော့ပြက်သွားပြီဟုတ်ကဲ့လားအေးပြက်ပြီယောဂီတို့တခါတည်းပဲနာခန္ဓာ၄ပါးယုတ်ခန္ဓာ၃ပါးဒါကြောင့်ယောဂီများကမြင်သည်နဲ့တပြိုင်နဲ့ယောဂီတို့အမြဲတမ်းရှိဝမှာကခန္ဓာ၅ပါးအနိစ္စဘယ်လိုရှိမှာဒါဆိုယောဂီများကြီးမြင်လိုက်တဲ့မြင်တဲ့ယောဂီတို့ခန္ဓာ၅ပါးအနိစ္စလို့ပြုလိုက်ပြီဆိုရင်ယောဂီတို့အဲ့ဒီပန်းဆိုတဲ့ဉာဏ်ကြီးကြောက်မသွားဘူးလားရောက်သွားပြီခန္ဓာ၅ပါးရဲ့ဖြစ်ပြီးတော့အပြက်ကိုပဲမြင်သွားပြီယောဂီတို့အိမ်မှတင်ခါတဲ့ယောဂီတို့ကဒီနည်းကိုသိသွားရင်ယောဂီတို့ဘာကိုပဲမြင်မြင်ယောဂီတို့ကဘာဝနာဖြစ်သွားပြီဒါကြောင့်ကြည့်တတ်တော့ဘာဝနာပါတဲ့တော့ယောဂီတို့ဒီလိုမကြည့်မကြည့်တိုင်တော့ယောဂီများဘာဝနာဖြစ်ပါမလားအိုးယောဂီတို့လိုချင်လောဘဖြစ်မှာမလိုချင်တော့ဒေါသဒါပန်းမယ်လို့အမှန်မှားတော့မောဟလွတ်ကုန်မလို့အကုသို့ပါဒီတော့ကြည့်တဲ့ဘုရားယောဂီတို့ဆရာကောင်းအင်မတန်လိုပါတယ်။ဘုရားယောဂီတို့ဒါမျက်လုံးဖွင့်တတ်ပြီပေါ့။အဲ့ဒါယောဂီဘုံမျိုးခွဲပြီးတော့သိရမှာပေါ့။ ယောဂီတို့ရေအဲ့ဒီပထမဆုံးဒီမြင်စိမ့်နဲ့ပတ်သက်ပြီးတော့ဓာတ်သုံးပါးခွဲရမယ်ဆိုလို့ရှိရင်နားလည်တဲ့သဘောနဲ့ခွဲလို့ရင်သူကအတိုက်ဓာတ်ရေအခန္ဓာရေအပေါ်ဓာတ်ရေလို့ဟောဓာတ်ဘယ်နှပါးလို့သုံးပါးပေါ့ယောဂီများတိုက်တဲ့ဓာတ်ကတစ်မျိုးခံတဲ့ဓာတ်ကတစ်မျိုးပေါ်တဲ့ဓာတ်ကတစ်မျိုးအဲ့ဒီသုံးမျိုးမှာယောဂီတို့တိုက်တဲ့ဓာတ်ကဒါရူပဓာတ်လို့ခေါ်တဲ့ဟောဒီပန်းလေးပါပဲအစင်းရူပါယုံဒီယောဂီတို့ရဲ့စကုပ္ပဒရာအခြေကိုလားမတိုက်ဘူးလားအဲကြောင့်အတိုက်တက်ဒီအစင်းရူပါယုံကဒါအတိုက်တက်လို့ခေါ်ပါတယ်ရူပါယုံပေါ့အဲတော့ယောဂီတို့အတိုက်ခံရတာကဟောဒီစကုပ္ပဒရာမျက်နှာဝင်းအတွင်းကဟုတ်လားစကုပ္ပဒရာအခြေယုတ်ကလေးကအတိုက်ခံရတာဒါကြောင့်စကုပ္ပဒရာအခြေယုတ်ဒီအခန္ဓာစကုပ္ပဒရာယုတ်ကပါတတ်တယ်သူအတိုက်ခံလိုက်ရတာယောဂီတို့အဲ့လိုအတိုက်ခံယောဂီများရဲ့ဟာဒါပန်းမယ်လို့သိစိတ်လေးဖြစ်မသွားဘူးလားအေးအဲ့ဒါကအပေါ်ဓာတ်ပေါ့ဟုတ်လားအဲ့ဒါအပေါ်ဓာတ်စကုဝိညာဏဓာတ်လို့ခေါ်ပါတယ်အဲ့တော့အဲ့ဒါကိုယောဂီတို့နားလေတဲ့အယက်စကားနဲ့ပြောကြည့်အောင်လိုက်ဆိုလိုက်မျက်စိအဆင
်
းမြင်သိစိတ
်
မျက်စိအဆင
်း
မြင်သိစိတ
်
သုံးပေါက်ဆိုကြည
့
အဲ့ဒါယောဂီတို့ဓာတ်သုံးပါးတစ်ခါတည်းပိုင်သွားတာပဲ။တန်ယောဂီများဓာတ်သုံးပါးဆိုတာတခြားလားကိုယ်ခန္ဓာဖြစ်နေတာလား။ဒါပဲယောဂီတို့မျက်စိကအခန္ဓာပေါ့ဗျာ။အစင်းကအတိုက်ဓာတ်ပေါ့။မြင်သိစိတ်ကအပေါ်ဓာတ်ပေါ့။ဟုတ်တယ်မဟုတ်လားယောဂီတို့။အေးအဲ့ဒီတက်တော့မှယောဂီများကြီးတိုက်ပြီးတော့ဟောခန္ဓာငါးပါးဖြစ်ပြတာပဲ။ဒါကြောင့်ယောဂီတို့ကအခုခဏိကသမားယုံမဲ့ရှင်နီးအခုတည်းကစပြီ။ဒါကြောင့်ယောဂီများဒီဘာကိုပဲမြင်မြင်မြင်နိုင်တဲ့တဲ့ပြိုင်နဲ့ခန္ဓာငါးပါးအနိစ္စမြင်နိုင်တဲ့ပြိုင်နဲ့ဘယ်လိုရှိမှာ။ယောဂီတို့အဲ့လိုရှိရင်ယောဂီတို့ပင်မန်းသလား။ယောဂီတို့အင်မတန်လွယ်တာနော်။ဒါယောဂီတို့ဆရာကောင်းတဲ့လူလွယ်တာယောဂီများကိုယ့်ဘာယုံကရှုတတ်ဘူးယောဂီတို့ဒီတော့အဲ့လိုယောဂီများကြီးရှုပွားမှုကယောဂီတို့အင်မတန်မှယောဂီများအကျိုးကြီးမှပါတယ်တဲ့ဒီအတိတ်ကလေးယောဂီများရသွားတာဟာရှုတန်ယောဂီများကြီးရှုတတ်တဲ့လောယောဂီတို့အများကြီးအကျိုးရတာဒီတော့အားရှိအောင်ဦးဇင်းကဒီမှာတာရကတစ်ခုထည့်ပေးအောင်မယ်မြတ်စွာဘုရားလက်ထက်ကယောဂီတို့ထေရီကဆိုတဲ့အမျိုးသမီးလေးဒီမှာလည်းအမျိုးသမီးယောဂီတွေပေါ်တော့ရှုနည်းလေးပြောခြင်းလို့ထေရီကတဲ့သူနာမည်ကရုပ်တော်သူကလည်းပဲဖခင်ကြောင့်တော့သွားပြီးတော့နေ့စဉ်တရားနာထားတယ်လေဒီတော့ဝိပဿနာဉာဏ်တွေကရထားပြီဟုတ်လားပါရီမရင်သေးလို့သာမဲ့ဖို့မရသေးတာဒီတော့ဝိပဿနာတရားတို့ရုပ်တော်မှတ်ထားကြအလုံးငန်းပြည့်စရာမလိုဘူးယောဂီတို့ကထင်တယ်ပေါ့အာမဉ္ဇဉ်ဘုံဉာဏ်ရဖို့ဆိုတာကသံမယားတွေစွန့်လုပ်ငန်းတွေစွန့်တောတောင်နဲ့သွားဘုံကြီးဝင်းမှာရရုပ်တော်မဟုတ်ပါဘူးအဲ့ဒါကယဟန္တာအပိလုတဲ့ပုဂ္ဂိုလ်တွေပါဗျာသောတာပန်တဂရဂဏောယောဂီများအိမ်မတင်ရပါတယ်စီဝိုင်းပြည့်စရာမလိုပါဘူးဒါကြောင့်ဦးဇင်းတို့ခုလေဒီဆရာတော်ကြီးရဲ့သူ့ရဲ့ဘာဝနာဒီပတိမှာဆိုရင်ကြီးထရာယောဂီတို့ကြိုင်သိအံ့ဩမယ်လူသောတာပန်နဲ့ယဟန်သောတာပန်ဆိုဆရာတော်ကြီးရေးထားတယ်လူသောတာပန်နဲ့ယဟန်သောတာပန်မှာတဲ့လူသောတာပန်များတယ်ဟောကြည့်နော်ယောဂီတို့ဘယ်သူကများတယ်ယဟန်သောတာပန်နေတယ်တဲ့ဘာဖြစ်လို့ယဟန်သောတာပန်နဲ့ပြီးတော့လူသောတာပန်များတာတုံးဆိုတော့တဲ့ပကတိတဘာဝကလူအည်အတွက်ကယဟန်အည်အတွက်ထက်ပိုများတယ်ဒါလည်းပါတယ်တဲ့နောက်တစ်ချက်ကဝိပဿနာတရားဆိုတာတဲ့ဟုတ်လားအတန်တိတ်မှချိန်ဉင်မှဒီလိုမဟုတ်ပါဘူးတဲ့နောက်ဆုံးကိုယ်ကပြောလို့ရှိရင်ပွဲကင်းနဲ့ထိုင်နေရောပွားလို့ရတယ်နိဒာန်သိပစီတဲ့ဒါကြောင့်မိမိရဲ့လုပ်ငန်းလည်းမပြေဘူးစီးပွားလည်းမပြေဘူးရှုတတ်လို့ရှိရင်ကိုယ်အိမ်မှာကိုယ်စီးပွားရှာရင်းနဲ့ကိုပဲငညာဖုန်ညာရနိုင်တယ်တဲ့ဒါကြောင့်လူသောတာပန်ယောဉ်ယံသောတာပန်နဲ့များတယ်တဲ့ဘယ်လောက်များတယ်လဲဆိုရင်တဲ့လည်းဒီစလို့ရဲ့ကြီးပြပြထားတာပေါ့နှိုင်းပြထားတာလူသောတာပန်ကအယောက်တစ်ထောင်ယူလိုက်တဲ့လူသောတာပန်တစ်ထောင်အရေအတွက်ယံသောတာပန်ကတစ်ပါးယူတဲ့လဲပြစ်လိုက်မယ်ဆိုလို့ရှိရင်တယောက်စီသာတစ်ပါးစီသာယူရတဲ့ယံသောတာပန်ကုန်မယ်တဲ့တစ်ထောင်စီယူရတဲ့လူသောတာပန်မကုန်ဘူးတဲ့အဲ့လောက်ကိုသောတာပန်တွေကဘာမှအများကြီးရှိတယ်ဒီလိုယောဂီများကြီးအခုလိုဆရာကောင်းအကြီးရနေကောင်းရယောဂီတို့တကယ်ကိုရတာဟုတ်လားမယုံမရှိနဲ့ယောဂီတို့လက်တွေ့တွေအများကြီးရှိတယ်အခုလက်တွေ့ဖျားလက်တက်ကတခုပြတော့မယ် ထေရီကတဲ့ယောဂီတို့အရာတနေ့သူကအိရှင်မဆိုတော့ချက်ဖို့ပြောသူတာဝန်ပေါ့ဗျာအဲ့တော့အစိမ့်တော်ကြော်မဲဆိုပြီးတော့ဗျာကစုံရလေးတွေဝဲလာတယ်ပေါ့ဒီကြတော့ဟုတ်လားမိဘတဲဦးလေးတင်းစီလေးထက်ဟုတ်လားကျက်သွုံလေးပါလေးထည့်ပြီးတော့ပေါ့ကျက်သွုံလေးနွမ်းရောစိမ့်ရှင်နေတဲ့ကစုံရတွေကိုထည့်လိုက်တယ်စီဆိုတဲ့အပူနဲ့တွေ့တော့ယောဂီတို့ကစုံရတွေကညှို့မသွားဘူးလားယောဂီတို့အဲ့မှာတန်ဝေကညာဝင်းနေအော်ကြည်စမ်းစိမ့်ရှင်နေတဲ့ကစုံရတွေဟာစီဆိုတဲ့အပူလေးတစ်မျိုးတို့တယ်ကြည်စမ်းနွမ်းသွားလိုက်တာငါရဲ့ခန္ဓာ၅ပါးဆိုရင်လောဘမီးဒေါသမီးမောဟမီးမာနမီးအစရှိသောမီးဆက်တပါးရဲ့အလောင်းခံရတာဘာလောင်မြန်းညှိုးနှွမ်းလိုက်မလဲလို့ယောဂီအတန်ဝေကညာလို့ခေါ်တယ်တန်ဝေကညာဝင်းနေဝင်းနေတယ်ယောဂီတို့ရေအဲဒီမှာလေလမ်းကြည့်ပြီးယောဂီတို့ဟောဝိပဿနာညာဝင်ပြီဩညီနန်းတဲ့နေပိုင်းနဲ့ခန္ဓာ၅ပါးအနိစ္စအမြဲမရှိပါလားယောဂီတို့အဲ့ဒါညှင်းမှွေနေယောဂီတို့ရေဝိပဿနာရှုတယ်ဟောအစိမ့်ညောဇုံးနဲ့မှွေရင်ဘာလုပ်နေလဲယောက်ျားတစ်ချက်ပေါ့နော်တခါမွေခန္ဓာ၅ပါးအနေအဆခန္ဓာ၅ပါးအနေအဆယောက်ျား तू ကဆရာကောင်းနဲ့ယောက်ျားနီးရတော့တခါတည်းသိနေပြီလေခန္ဓာ၅ပါးပြက်တာ။တကယ်သိပြီးလို့ရှုနေတာ။အဲ့ဒီယောဂီတို့ကစုံရွယ်တဲ့ယောဂီများကြီးကြည့်ရဟောယောဂီများကြီးအဲ့ဒီနှင်းချင်ရင်းနဲ့ကိုပဲတောတာပတ္တိမဲ့တဂရဂံမိမဲ့အနာဂံမိမဲ့သုံးမဲ့ရပြီယောဂီတွေအနာဂံတည်တယ်ဗျာ။ဘာဖြစ်သွားလဲ။ဒါကြောင့်ယောဂီတို့မညံဖုန်ညံပြောကညာကြီးဆရာကောင်းနဲ့နီးရရင်ကိုယ့်အိမ်မှာဟင်းချက်ရင်တောင်မှအနာဂတ်မတည်နိုင်ဘူးလားယောဂီတို့ပွားဖို့ပဲလိုတယ်ဟုတ်လားဒီကဆရာကပွားနည်းကိုအပိုင်သင်ပေးနေပါပြီပွားတာပွားကြပါဟုတ်လားအဲ့တော့ယောဂီတို့မြတ်စွာဘုရားလက်ထက်ကဆိုရင်လေနာဝတိမျိုးဟာလူကြီးခုနှစ်ကလေးရှိတယ်ငါးကလေးကယောဂီတို့အရိယာတွေအဲ့ဒါအိမ်မှာကိုယ်စည်းဝါကိုလိုရင်းနဲ့လင်းနံများနဲ့နေရင်ပဲငတ်ဖို့တွေရကြတာရာဇီယုံမျိုးဟာလူကြီးကိုယ်ကလေးရှိတယ်ခုနကတည်းကယောဂမအရိယာတွေဖြစ်နေတာနှစ်ကလေးပဲပုထုဇဉ်ရှိတယ်။အဲ့ဒါဘလို့နည်းနဲ့ဖြစ်ကုန်တော့ ਨੇ ဘယ်သူမှလည်းတော့မထွက်ပါဘူး။ဘုရားရှင်ကဝိပဿနာတရားညသင်နာတာလေ။တရားကြီးဝနေပြီ။ရုပ်တို့မြင်နိုင်တရားရှုတတ်တယ်။ကြားတဲ့ရှုတတ်တယ်။အဲ့ဒါကြောင့်အိမ်မှာနေရင်ပဲအရိယာတွေဖြစ်ကြတာပါ။ဒါကြောင့်ခုယောဂီတို့ကောသမျိုးလေယောဂီများကြီးဒီနည်းနဲ့သာရှုကြမများတို့ဒါအရိယာမျိုးကြီးတကယ်ဖြစ်မှာဟုတ်လား။ကိုကရှုပွားဖို့ပဲလိုပါတယ်။အဲ့ဒါယောဂီတို့ဉာဏ်ဒီသိနဲ့ပတ်သက်ပြီးတော့ဒါခန္ဓာ၅ပါးဖြစ်ပြုံကိုယောဂီများရှုတတ်ပြီမို့လားအေးပါပဲမြင်မြင်ဘယ်လိုရှုမှာခန္ဓာ၅ပါးအနေစာပြက်သွားပြီချက်ချင်းသိပြီးတော့ရှုလိုက်ရတယ်။နောက်ယောဂီတို့ကြားမှုနဲ့ပတ်သက်ပြီးတော့သွားကြအောင်ဆိုပေါ့ကြားသိသိနဲ့ပတ်သက်ပြီးတော့ခန္ဓာ၅ပါးဖြစ်ပုံတဲ့။ကံယောဂီများကြီးဒီကနေတရားဟောတော့ယောဂီတို့အတန်လေးမကြားဘူးလားကြားတယ်။ဒီတော့အဲ့ဒီအတန်ကိုပါဠိလိုသတ္တယုတ်လို့ခေါ်ပါတယ်မြန်မာလိုအတန်ယုတ်ပေါ့ယောဂီတို့ရဲ့နားအတွင်းမှာယောဂီတို့ရေအဲ့ဒါဒီနားယုတ်တို့ဘေးကအကာကြီးရတာကြားရတာမဟုတ်ပါဘူးအဲ့နားအတွင်းထဲမှာဒီလက်စကွင်းတရံလေးရှိတဲ့အဲ့ဒီလက်စကွင်းတရံလေးမှာအဲ့ဒါဦးဇင်းတို့တောတာပတာရနားအကြည်ယုတ်ဒီပါတယ်အဲ့ဒီနေရာကကြားတာအဲ့ဒီတွင်နေရာပြက်သွားရင်ဒါအကြည်ယုတ်ပြက်သွားရင်ဒါမကြားတော့ဘူးပေါ့ဒီတော့ဒီကအတန်ကယောဂီများကြီးတတ္တယောဂအဲ့ဒီနာကြီးကိုသွားတိုက်တော့ဟောယောဂီတို့အတန်မကြားဘူးလားကြားတယ်တဲ့ဒီတော့ယောဂီတို့ကြီးအဲ့ဒီမှာလာတိုက်တဲ့တတ္တအတန်ယောဂလည်းယုတ်တရားအတိုက်ခံရတဲ့နာအတွင်လက်စကုံတရံနေရာကသောတမတကြီးယောဂလည်းယုတ်တရားယုတ်တရားဆိုတော့ခန္ဓာ၅ပါးခွင့်ဘာခန္ဓာပဲယူဘက်ခန္ဓာယုတ်တရားမှန်သမျှဘာခန္ဓာဟောယောဂီများယူဘက်ခန္ဓာဖြစ်ပြီးတော့ပြက်ပေါ့နော်ယောဂီတို့အဲ့လိုတိုက်တဲ့အချိန်မှာတိုက်တဲ့ရင်ဒါဟာတရားတန်ပဲလို့မသိဘူးလားသိပါပါဘုရားအဲ့ဒါဈာတိစိတ်ပေါ့ပါပါလေးသိပါပါဘုရားပါဠိကသောတာဝိညာဉ်စိတ်မြန်မာလိုဈာတိစိတ်ကယောဂီတို့ဖြစ်မသွားဘူးလားသိပါပါဘုရားဖြစ်ပြီးတော့ပြက်ပေါ့ဗျာယောဂီတို့အဲ့ဒီဈာတိစိတ်ကိုရောဘာခန္ဓာဖွဲ့ဝိညာဉ်နဲ့ခန္ဓာဖွဲ့ဘာခန္ဓာဖွဲ့စိတ်တရားမှန်သမျှဘာခန္ဓာတဲ့ဝိညာဉ်နဲ့ခန္ဓာယောဂီတို့ရေအဲ့ဒီစိတ်ဖြစ်ရင်ဟောစောစောကရေးပြတဲ့စေတသိက်ခွန်းလုံးကတစ်ခါလည်းလာဖြစ်ရတယ်တို့ဟာတဲ့ကောင်းတဲ့စိတ်ဖြစ်လေဒီစေတသိက်ခွန်းလုံးလာဖြစ်တာပဲမကောင်းတဲ့စိတ်ဖြစ်လေတို့ပါတာပဲတဲ့အမြဲတမ်းပါတဲ့စေတသိက်ပေါ့ဗျာဘကိုးစားစေတသိက်ပေါ့ဟုတ်လားနေရာတကပါတယ်ယောဂီတို့အဲ့ဒီကြားသိသိနဲ့အတူစေတသိက်ခွန်းလုံးလာဖြစ်တဲ့အခါမှာအဲ့ဒီတရားတန်ရဲ့အရာတာကိုခံစားတဲ့ ဝေဒနာစိတ်တည်းကလေးကိုဘာခန္ဓာဖွဲ့ဝေဒနာခန္ဓာဖွဲ့ဩအခုဟောတာဘာတရားပဲဝိပဿနာတရားပဲတုတ်တန်တရားပဲလို့မှတ်သားတဲ့တင်ညာစိတ်တည်းမပါဘူးလားဘာတရားပဲလို့မှတ်သားတဲ့တင်ညာစိတ်တည်းကြဘာခန္ဓာဖွဲ့အေးယောဂီများအဲ့ဒီစိတ်တည်းခုနှစ်လုံးနဲ့ကနှစ်လုံးနှုတ်တော့ငါးလုံးကျန်နေအဲ့ဒီငါးလုံးထဲမှာစေတနာစေတသိက်ကဥဆောင်နေသူကလေဆက်ပြီးတော့နာဆက်ပြီးတော့နာပြီးအောင်နာနဲ့ယောဂီတို့တိုက်တွန်းပေးတယ်ပေါ့ဒါကြောင့်အဲ့ဒီကျင်းတဲ့စေတသိက်ငါးလုံးကြတော့ဘာခန္ဓာဖွဲ့ဟောယောဂီတို့ခန္ဓာငါးပါးစုံမသွားဘူးလားဒါကြောင့်ယောဂီများကြီးဘာသံမဲကြားကြယောဂီများကြီးကြားတာနဲ့ဒေပြိုင်နဲ့ဘယ်လိုရှိမှာခန္ဓာငါးပါးအနေစာဒါတို့ယောဂီတို့လောဘဒေါသမောဟတွေလာပါဦးမလားယောဂီတို့အဲ့လိုရှူတန်းရှူတန်းတာတဏ္မာဒိဋ္ဌိဥဆောင်နေတယ်ဘယ်သူဥဆောင်အမှန်မြင်တဲ့ပညာဥဆောင်တဲ့ယောဂီတို့ယောဂီများရဲ့အဲ့ဒီပညာဥဆောင်လို့ရှိရင်ဒါဥဒိနတို့ခုမဂ္ဂင်ယောဂီများရှင်းပါမရှိဘူးလားရှင်းပါပါလိုက်ဆိုတဏ္မာဒိဋ္ဌိတဏ္မာသင်္ကပ္ပတဏ္မာဝါစာတဏ္မာကမ္မန္တတဏ္မာအာဇီဝတမ္မာဝါယမတမ္မာတတိတမ္မာသမာဓိအဲ့ဒီမဂ္ဂင်7ပါးဟာဒါနိဗ္ဗာန်ရောက်ကြောင်းလမ်းပေါ့ဗျာသူကမဂ္ဂင်လို့ခေါ်တယ်မဂ္ဂသစ္စာပေါ့ဒါတော့ယောဂိညာကြီးမဂ္ဂသစ္စာဒီလည်းပဲစောစောကပြီးခဲ့တဲ့တရားကဦးဇင်းပြောခဲ့သလိုသစ္စာ4ပါးလို့ယောဂိညာကြီးသီးတန်ယောဂိညာကြီးဒီမဂ္ဂင်ကလိုက်ပွားနေတာမဟုတ်ပါဘူးဟောဒီကယောဂီတို့ကြားတဲ့နေပိုင်းနဲ့ခန္ဓာ5ပါးအနေစာလို့ယောဂီတို့ရှုလိုက်တာနဲ့အရာပညာမဂ္ဂင်ပါသွားပြီပညာမဂ္ဂင်ပါတဲ့ယောဂီများအောက်ကဆရဏမဂ္ဂင်အကုန်ပါတာပဲယောဂီတို့ယင်သိထားတာကမဂ္ဂင်7ပါးကိုပညာမဂ္ဂင်သီလမဂ္ဂင်ဟုတ်လားနော်တမာရီမဂ္ဂင်လို့ဒီလိုခွဲခြားသိထားပါတယ်တမာရီတမာသင်္ကပ္ပကိုပညာမဂ္ဂင်လို့ခေါ်တယ်တမာဝါယမတမာတတိတမာတမာတိကိုတော့တမာတိမဂ္ဂင်လို့ခေါ်တယ်တမာဝါစာတမာကမ္မန္တတမာအာဇီဝကိုတော့ပါမက္ကိနေတို့သီလမက္ကိလို့ခေါ်တယ်ဟုတ်လား။ဒါသီလသမာဓိပညာသုံးပါပေါ့။အခုတစ်မျိုးထပ်ခွဲရအောင်။အဲ့ဒီတဏ္မာဒိဋ္ဌိနဲ့တဏ္မာသင်္ကပ္ပကိုပညာမက္ကိ။အောက်က6ပါးကိုစရဏမက္ကိလို့တစ်မျိုးခွဲမယ်။ပါမက္ကိနဲ့စရဏမက္ကိဆိုတာကျင့်ရတဲ့မက္ကိ။ပညာမက္ကိဆိုတာသိရတဲ့မက္ကိဟုတ်လားယောဂီတို့။အဲ့ဒီအတိနဲ့အကျင့်မှာဘယ်သူကဥဆောင်တယ်လဲဆိုရင်ယောဂီကအတိယဥဆောင်ရတယ်နော်ဝိပဿနာဆိုတာပညာအဓိကယောဂီတို့အဲ့ဒီပညာမဂ္ဂင်ကြီးပါရင်ယောဂီတို့ကြီးစရဏမဂ္ဂင်အကုန်ပါတာဟုတ်တယ်မဟုတ်လားအဲ့တော့ယောဂီတို့အရင်နေ့ကပြောခဲ့တဲ့တဏ္ဍာတဲ့အကြောင်းကိုပြန်ပြီးတော့လက်တွေ့ဟောဒီမဂ္ဂင်7ပါးနဲ့ဆန်းစစ်ကြည့်အောင်အဲ့ဒီနေ့ကယောဂီတို့ကြီးအရိယာဆိုတဲ့တဏ္ဍာတဲ့ဟာငားများမနေဘူးလားငားများယောဂီကသူ့အသက်တတ်တာမဟုတ်လားဒီတော့ယောဂီတို့တမ္မာဝါစာတမ္မာကမ္မန္တတမ္မာအာတိဝဆိုတဲ့မဂ္ဂင်တွေရှိပါမလားရှိပါဘူးရှိဘူးယောဂီတို့တဏ္ဍာရေကြီးငါးမြိုင်တန်လန့်ဘုရားနဲ့တွေ့တာအဲ့တော့ဘုရားကသူ့နာမည်ပြီးတော့သူ့နာမည်ကအရိယာဆိုတော့မင်းနာမည်နဲ့အလုံးနဲ့မကိုက်ဘူးအရိယာဆိုတာကသူ့တမတ္တုဥစ္စာမခိုးဟုတ်လားသူတို့ဘာသာမပြင်းမားတဲ့သူတော်ကောင်းဟိုတာခေါ်တာမင်းကသူ့တတ္တာမင်းမလိုက်ပဲဘူးလိုက်ပဲရှင်နာမည်ဟောဒီဝိပဿနာတရားတွေပြည့်ညံပွားများရမယ်ဆိုပြီးတော့ယောဂီတို့ယုံနာနှစ်ပါးမှာငါးဆွဲငါးမရှိကြောင်းတစ္ဆာလေးပါးတရားဟောတော့ယောဂီတို့တရားလဲဆုံးရောအဲ့ဒီတဏ္ဍာတိသောတာပန်ဒီမသွားဘူးလားဒီပါပါဘုရားဒါတော့ယောဂီတို့အဲ့ဒီလိုသူနာတခိုက်မှာမဲ့ခင်ဘယ်မဲ့ခင်ဥဆောင်တယ်လဲဆိုရင်တဲ့တမ္မာဒိဋ္ဌိနဲ့တမ္မာသင်္ကပ္ပဥဆောင်တယ်ပညာမဲ့ခင်ဥဆောင်တာဟုတ်လားဒီပါပါယောဂီတို့ပညာမဲ့ခင်တဲ့ခါတဲ့အောင်ဆိုင်နာနေတော့ဘုရားကလည်းတစ္ဆာဟောသူလည်းတစ္ဆာအောင်ပြုထားတော့ဟောတစ္ဆာသူ့တန်နဲ့တည်နေတယ်ပေါ့အလိုလိုပွားပီးသားဖြစ်နေတယ်အဲ့မှာယောဂီတို့တရားလဲဆုံးအောင်သောတာပန်ဒီသွားယောဂီအဲ့မှာတင်ပြန်တဲ့မက္ကင်၅ပါးအကုန်ရှိ၆ပါးအကုန်ဝင်ဟောမက္ကင်၈ပါးကိုက်သွားတယ်။ဒါတော့ယောဂီတို့ပညာမက္ကင်နဲ့ယောဂီများပွားမှာကယောဂီတို့အလို့စရဏမက္ကင်ကယောဂီတို့ပညာမက္ကင်လို့ရင်စရဏမက္ကင်ကသူ့လိုလိုပါတယ်လို့သိထားပါ။အဲ့ဒါကိုဇဂဘုံနဲ့ပြောတော့ကျွဲကူရေပါပါတဲ့။ကျွဲကယောဂီတို့အရှိန်နဲ့ဟိုဘက်ကန့်ကူတဲ့အခါသူ့ရဲ့အရှိန်နဲ့ယောဂီရေတွေသူ့နောက်ကိုပါမသွားဘူးလား။ဒီတိုင်းပဲယောဂီတို့ပညာမဂ္ဂင်ယောဂီများရှုပွားနေလို့ရှိရင်အချိန်တန်လို့မက်ဖို့ကိုရတာနဲ့ယောဂီများစရဏမဂ္ဂင်6ပါးအကုန်ပါသွားတယ်လို့သိလိုက်ပါနော်။ဒါယောဂီတို့ကိုမဂ္ဂင်7ပါးနဲ့ဆိုတော့တရားရဖို့လက်တွေ့ကြိုက်ကြတာယောဂီတို့ဒီလိုကြိုက်ကြတတ်ဖို့မလွယ်ဘူး။ ဟိုရောက်တော့လက်တွေရှင်းသွားပြီဟုတ်လားဒါတွေနဲ့ငါတွေချက်ချင်းရှင်းပြလိုက်တယ်ဒါတို့ယောဂီများအဲ့ဒီကြမ်းသေးစိတ်ကြောင့်ဒီခန္ဓာ၅ပါးဖြစ်ပုံကိုယောဂီတို့ပြောပြီးတော့အဲ့ဒါကိုလည်းပဲဓာတ်အနေနဲ့ပြန်ခွဲရင်ဒီလိုခွဲရလိမ့်မယ်ပထမယောဂီများရေစက္ခုပတာအဲ့သောတပတ္တာအကြီးယုတ်ကိုဒါသောတဓာတ်လို့ခေါ်တယ်သူ့ကိုလာတိုက်တဲ့အတန်ယုတ်ကိုတော့ဒါတတ္တံတက်လို့ခေါ်ပါတယ်ပေါ်လာတဲ့ကြာတိစိတ်ကိုတော့သောတဝိညာဏတက်လို့ခေါ်တယ်ဒီတော့သောတတက်တတ္တတက်သောတဝိညာဏတက်ဒီလိုဖြစ်သွားမှာပေါ့ဒါပဲပြောယောဂီတို့ပါရမီလေးပါသွားအောင်နည်းနည်းလိုက်ဆိုကြည့်စမ်းသောတတက
်
သောတတက်တတ္တတက
်
သောတဝိညာဏတက်သောတဝိည
ာ
ဏတက်ယောဂီများစောစောတုန်းကမျက်စိကိုလည်းပြန်ဆိုကြည့်အောင်လို့သုတန်စက်ခုတက
်
ရူပတက်စက္ခုဝိညာဏတ္တစက္ခုတ္တရူပတ္တစက္ခုဝိညာဏတ္တအေးအဲ့ဒါကိုမြန်မာလိုမှတ်မိအောင်လိုက်ဆိုသံမျက်စိအဆင
်
းမြင်သိစိတ
်
ဒါကအဲ့လိုဆိုတော့ရှင်းမသွားဘူးလား ဒါပဲယောဂီတို့တတ္တရာကိုယ်ခန္ဓာဖြစ်တဲ့တရားတွေအခုလဲယောဂီတို့စောစောကသောတတ္တတတ္တသောတဝိညာဏတ္တကတ္တဓာတ်စကားနဲ့ပြောတာဒီတော့အရဇကားနဲ့ငါသိဖြစ်အောင်ဒီလိုပြောကြည့်အောင်ဆိုပဲသုတံနာအတံယာတိစိတ
်
နာအတံယာတိစိတ
်
သုသုံးကယောဂီတို့ရေအဲ့ဒီသုံးမျိုးမှာသောတပတ္တာနာကြီးရုပ်ကိုလာတိုက်တဲ့အတန်ရုပ်ကိုကြတော့တာအတိုက်တက်လို့မှတ်ပါတတ်တယ
်။
ဒီအဲ့ဒီအတန်ကလာတိုက်လို့အတိုက်တက်။အတိုက်ခံရတဲ့နာအတွင်းကသောတပတ္တာအကြီးရုပ်ကတော့အတိုက်ခံရလို့အခန္ဓာ။သူတို့နှစ်ခုတိုက်တဲ့အခါမှာဒါတရားတမ်းမဲ့ဒါသရှင်းတမ်းမဲ့လို့သိလိုက်တဲ့ကြာတိစီလေးကအပေါ်တန်ဟုတ်လားယောဂီတို့။ဒီယောဂီများတက်သုံးမှာကြိုက်မသွားဘူးလား။ကြိုက်သွားပြီ။ဒါတို့ယောဂီများတွေကဘာတန်ကိုကြားကြခန္ဓာ၅ပါးအနိစ္စလို့ရှုတတ်ပြီလားအေးယောဂီများကြီးခန္ဓာ၅ပါးယုံမှန်ပြက်သွားမှာကိုဉာဏ်နဲ့သိပြီးတော့ဒါရှုလိုက်ရတယ်စိတ်ထဲကပေါ့တမန်ယောဂီတို့ရေအနတ်နဲ့ပတ်သက်ပြီးတော့ခန္ဓာ၅ပါးဖြစ်ပုံပြက်ပုံကိုလည်းအသေးစိတ်ပြောကြအောင်ဆိုစာရိယနဲ့ငါတို့ရအောင်ပေါ့အဲ့ဒါယောဂီများအဲ့ဒါကိုလည်းပဲပထမယောဂီတို့အနတ်လေးတစ်ခုပေါ့ဗျာဟုတ်လားနေတဲ့ကြီးတုံးလေးယောဂီများကြီးနှာခေါင်းနဲ့ကတဲ့ယောဂီများအနတ်လေးမရဘူးလားရတယ်တဲ့ကံယောဂီတို့အဲ့ဒီမှာလဲခန္ဓာ၅ပါးဘယ်လိုဖြစ်ပြမလဲဆိုရင်အဲ့ဒီနေတဲ့ဒီတော့ကန္ဓာအနတ်ယုတ်ကလေးဟာယုတ်တော့ဘေးနှံချက်လာလန်းနန်းတာပါပဲအဲ့တော့အဲ့ဒီကန္ဓာဆိုတဲ့အနတ်ယုတ်ကယောဂီတို့နှာခေါင်းအတွင်းမှာစိတ်ခွာတရံလေးရှိတယ်အဲ့ဒီနေရာဟာဂာဏပတ္တာနှာခေါင်းအကြီးယုတ်ရှိတဲ့နေရာပဲဒီနှာခေါင်းဘူကြီးကနန်းတတ်တာမဟုတ်ပါဘူးအဲ့ဒီနှာခေါင်းရဲ့အလယ်ထဲထဲမှာစိတ်ခွာတရံပုံစံလေးရှိတယ်အဲ့ဒီနေရာလေးကနန်းတက်တဲ့နံလို့ရတယ်ခန္ဓာပတ္တာအကြီးဝအဲ့ညာမှာတီးတယ်သူ့ကိုအနတ်ယုတ်ကသွားတိုက်တော့ဟောယောဂီတို့ကြီးဒါနှစ်ခုတက်မိသွားတယ်ပေါ့အဲ့လိုနှစ်ခုတိုက်တဲ့အခါမှာယောဂီတို့ကဒါခန္ဓာဖွဲ့ရမယ်အဲ့ဒီနှာခေါင်းအတွင်းကခန္ဓာပတ္တာအကြီးယုတ်ကလေးရယ်လာတိုက်တဲ့အနတ်ယုတ်ရယ်သူ့ကယောဂီမြတ်ယုတ်တရားဖြစ်တဲ့အတွက်ကြောင့်ဘာခန္ဓာဖွဲ့မှာအေးဒုဗ္ဗခန္ဓာဖွဲ့ယောဂီတို့ယုတ်တရားမှန်သမျှဘာခန္ဓာတဲ့ဟုတ်ခန္ဓာတစ်ပါးဖြစ်သွားပြီပြက်သွားယောဂီတို့ချက်ချင်းပြက်တာပါသူကတော့ဒါယောဂီတို့ကတော့ဖယားကဟောတာလို့အသေးစိတ်သိရတယ်ယောဂီတို့ယောဂီတို့ကဒါနာလည်းပြီဆိုတဲ့ခန္ဓာ၅ပါးဖြစ်ပြက်သွားပြီကိုကညံနဲ့ပဲသိနိုင်ပါတယ်ဒီတော့ယောဂီတို့အဲ့လိုနတ်တပြုအနတ်ဆိုတဲ့အနတ်ယုတ်ကလေးကဂာဏပတ္တာနှာခေါင်းကြီးရုပ်ကိုထိခိုက်တာနဲ့ဒါနတ်တပြုနံမဲလို့သိမသွားဘူးလားသိပါပါဘုရားအဲ့ဒါနံသီးစိတ်ပေါ့ပါပါလေးနံသီးစိ
တ်ပါဘုရား
ဒီတော့ယောဂီတို့အဲ့ဒီနန္ဒီစိတ်ပြီးစိတ်တရားဖြစ်လို့ဘာခန္ဓာဖွဲ့
ဝိညာဉ်နဲ့ခန္ဓာ
ပါဘုရား။ဟောယောဂီတို့ဖွဲ့တတ်သွားပြီခန္ဓာနှစ်ပါးဖြစ်သွားပြီ။ယောဂီတို့ရေအဲ့ဒီဝိညာဉ်နဲ့ခန္ဓာဖြစ်တဲ့နန္ဒီစိတ်နဲ့အတူတူစောစောကပြခဲ့တဲ့စေတသိက်9လုံးလားမဖြစ်ဘူးလား။
ဖြစ်ပါဘူးဗျ
ာ။ဟောအဲ့ဒီစေတသိက်9လုံးတည်းကအဲ့ဒီနေတပြုအနှံ့လေးရဲ့အရာနာကိုခံစားတဲ့ဝေဒနာစေတသိက်ပေါ့သူကဘာခန္ဓာဒါနဲ့တပြုနဲ့ပဲလို့မှတ်သားတဲ့တင်ညာစေတသိက်ကဘာခန္ဓာ
။
အေးယောဂီတို့ရေကျင်းတဲ့စေတသိက်၅လုံးမှာစေတနာဥဆောင်တဲ့ဒုက္ခတွေအဲ့ဒီနာလေးဆက်ရှူလို့တိုက်တွန်းပေးပါတယ်။ အဲ့ဒီတတုံးတဲ့သဘောတရားစိတ်တည်းငါးလုံးကြတော့ဘာခန္ဓာဖွဲ့ဒါဆိုယောဂီများကြီးဘာနဲ့ပဲနာနံယောဂီတို့ဘယ်လိုရှိမှာလဲခန္ဓာ၅ပါးအနေစာယောဂီတို့အဲ့ဒါဟာခဏိကသမာဓိနဲ့ယောဂီများကြီးအိမ်တွင်ဝိပဿနာရှုနေပါပဲနော်ယောဂီတို့ရှုနိုင်တယ်လို့ယောဂီတို့မညာပုညာနဲ့နီးပြီးသမတ်လိုက်ကြဟုတ်လားယောဂီပင်လည်းမပင်မှမဟုတ်နော်ပင်မှန်းတယ်လားယောဂီတို့ယောဂီတို့မြတ်စွာဘုရားတရားယောဂီတို့အစွန်းလွတ်တယ်လေတရားတရားကယောဂီများကြည့်ပေါ့မြတ်စွာဘုရားကအစွန်းနှစ်ပါရှောင်ကြတဲ့ငါတရားအစွန်းလွင့်အစွန်းရောက်ရင်မင်းတို့တရားမရဘူးတဲ့ဆိုကြမြတ်စွာဘုရားယောဂိညာသူကိုယ်တိုင်အစွန်းရောက်ခဲ့ဘူးတဲ့လေယောဂိတို့ဒီဒီစကားဟာအရေးကြီးတယ်ဝိပဿနာတမန်နဲ့သိချာနာတော့နားထောင်စမ်းပါဥဒုယောဂိတို့ရဲ့အစွန်းနှစ်ပါးကအတ္တီကာမတုခံလေးကနိရောဂအစွန်းနဲ့အတ္တကိလေသာအစွန်းနဲ့မြန်မာလိုပြောတော့လုံးဝတတ္တိပရမတ္တိတရားတွေမသိဘဲနဲ့အာယုန်ကြီးကြီးခံစားနေလည်းပဲယောဂီတို့မဉ္ဇဉ်ပုံဉ္ဇဉ်ရပါမလားမရပါဘူ
း
ခင်ဗျာအဲ့ဒါအစွန်းတပါပဲဒါကြောင့်ဘုရားရှင်ယောဂီတို့တောမထွက်မီကသူ့ရဲ့မိမ9,300နဲ့ယောဂီများကြီးစီးစင်နေခံစားတော့မဉ္ဇဉ်ပုံဉ္ဇဉ်ရရဲ့လား ဒီအဲ့ဒါဟာကာမတုခံလေးကနိရောဂအစွန်းနဲ့ရောက်နေတာကာမဂုဏ်ကြီးပဲခံစားနေတာလုံးဝတရားနာခြင်းတရားရှိမှခြင်းရှိရဲ့လားယောဂီတို့
မရပါဘူး
ဒီကယောဂီများကြီးပထမအစွန်းဒါယောဂီကိုလွတ်ပါပြီပေါ့ဟုတ်လား ဒါအဲ့ဒီအစွန်းမှာလုံနေလဲဒါကာမဂုဏ်လေးကြီးခံစားနေဘာမှတရားမရဘူးတဲ့မရှိဘဲနဲ့မပွားဘဲနဲ့မနာဘဲနဲ့တက္ခာဒါယုတ်လို့သူ့ကိုယ်တိုင်ဖះကိုယ်တိုင်ဒါမှားခဲ့တာပါသူ့အမောက်မြတ်စွာဘုရားကကျန်တဲ့ဒိဋ္ဌိတော်ဝါးလေးမမှားအောင်ဟောခဲ့ရှာတာတမဆက်ကြမှာအဲ့ဒါမင်းတို့ကာမတုခံလေးကနိရောဂအဆုံးနဲ့မရောက်စေနဲ့တဲ့တပန်းနဲ့မင်းတို့တချို့ကဝိပဿနာဆိုလို့ချင်းဟာပင်မမှာဟိနော်ဟုတ်လားပင်မမှာလုံမှရတာဆွေချက်ဘဝနဲ့ဘယ်တော့မှမရဘူးဆိုယုတ်မင်းအပင်မဆင်းရဲခံလိုက်တာယုတ်ကြီးတို့နော်မင်းနဲ့မစားနိုင်ကုန်ကြလွတ်လွတ်ကြတာအေးအဲ့လိုလိုလိုမင်းတို့စိတ်မဆင်းရဲတော့ကိစ္စမရှိပါဘူးတဲ့ကိုတရားနာဟုတ်လားပိဋိဖြစ်နေကိစ္စမရှိဘူးယုတ်တို့စိတ်ကဆင်းရဲယုတ်တို့ဒါမှတ်ထားအတ္တကိလမတာဖြစ်သွားပြီစိတ်ဆင်းရဲဘာဖြစ်သွားလဲတချို့ယောဂီများကြီးကြောက်ပြီးတော့တရားမထမ်းမဲ့ပြေးတာလည်းမရှိဘူးလားယောဂီများအတ္တကိလမတာဖြစ်လို့ပြေးတာဒီဖရတရားယုံအဲ့လိုမဆင်းရဲရဘူးအဲ့လိုစိတ်ဆင်းရဲပြီးတော့မှတ်လိုက်တော့အဲ့ဒီတရားသည်အတ္တကိလမတအစွန်ရောက်သွားပြီပဲအစွန်တော့အတ္တကိလမတကိုယ့်ကိုညှင်းဆဲတဲ့အစွန်နဲ့ခြေသားခြေသမီးတို့ငါကိုယ်တိုင်6နှစ်ညှင်းဆဲခဲ့ပါပြီတဲ့မစားမတောက်ခြေသားငါနေလိုက်တာလှုပ်လိုက်တာပထမတော့ဆိုခြေသားငါကစွန်ခံမစားတော့ဘူးဟောဒီတော်တယ်ကြတယ်တတိစားမယ်နောက်ကျတော့ငါထက်လျှော့တယ်တော်တယ်ထောက်ရှက်ထပြီးတော့ရှားတာအချင်းကုန်းနေဟုတ်လားငါထိုင်တဲ့နေရာလက်လန်းမိတဲ့နေရာကြတဲ့အတိမစားမယ်နောက်တည့်ရက်ဆက်တူးပြန်နေဒါလည်းအလုတ်ချုပ်တယ်စားနေတာလကားဒါတွေကပြီးတော့ငါလက်ဝါးပေါ်ကြမှာစားမယောဂီများကျင့်နေတာနောက်ဆုံးယောဂီတို့ဘုရားရှင်လေးဘာမှတရားမရဘူးတဲ့ခါတခန္ဓာကိုပိန်ချုံးပြီးတော့သေမတတ်ခံစားပါတယ်6နှစ်ယောဂီများယောဂီများအဲ့ဒါအားကြတဲ့ယောဂီမဟုတ်ဘူးနော်သင်္ကန်းစာယူစရာဟုတ်လားရှောင်ရှားမှာယောဂီတို့သူ့လိုမှားမှာဆိုမြတ်စွာဘုရားဟောနေတာငါလိုမှားမှားရနေမင်းတို့ခန္ဓာကိုညှိတဲ့တိုင်းဘာမှမရပါဘူးတဲ့ငါလောက်ညှိတဲ့ပုဂ္ဂိုလ်ကဘာမှမပေါ်ပါဘူးတဲ့ဒါပေမဲ့ငါဘာမှတရားမရဘူးအဲ့မှာတဲ့ငါအမားကိုတိပြီးတော့ငါဒီကဟုတ်လားပုံမှန်စွန့်ကန်စားပုံမှန်အစားစားပြီးတော့ပုံမှန်လေးအချိန်မှန်လေးရှုမှငါဒီကဖျားဖြစ်ခဲ့တယ်ဟုတ်လားယောဂီတို့ပြီးတော့ယောဂီများကြီးညှိတဲ့တိုင်းလေတရားရပါမလားမရောယောဂီတို့အစွန်းနှစ်ပါအလေရန်သွားတော့ဟောမိသိမပฏิပဒါပါတယ်တို့အဲ့ဒါအလေလမ်းပေါ့လားယောဂီတို့အလေခုယောဂီတို့ကအလေလမ်းဖျားသွားတဲ့လမ်းပြတယ်ဘာမှမဟုတ်လို့မှတ်ထားဒါတို့ယောဂီတို့အစွန်းနှစ်ပါရှောင်းတတ်သွားပြီပြီးတော့အဲ့လိုယောဂီများကြီးအနှံလေးနာနဲ့နေတိုင်းနဲ့ယောဂီတို့ဘယ်လိုရှိမှာခန္ဓာ၅ပါးအနေစာဒါဆိုယောဂီတို့အဲ့ဒီအနှံပေါ်မှာနှစ်သက်တဲ့လောဘမနှစ်သက်တဲ့ဒေါသဒါဟာနေတဲ့ကြီးတုံးကြီးပဲလို့မှားတဲ့မောဟလာပါဦးမလားမလားတော့ယောဂီတို့ခန္ဓာ၅ပါးအနေစာဒီယောဂီတို့အကောင်းဆုံးပဲအဲ့ဒါနောက်ယောဂီတို့ဒါကိုလည်းပဲဓာတ်စကားနဲ့ပြောရင်ဒီလိုပြောရလိမ့်မယ်သုသမ်းမှာဃာနတက်ကန္တတ္တကန္တတ္တကာဏဝိညာဏတ္တကာဏဝိညာဏတ္တကာဏတ္တကာဏတ္တကန္တတ္တကန္တတ္တကာဏဝိညာဏတ္တကာဏဝိညာဏတ္တယောဂိညာဒါကစာသဘောနဲ့ပြောတာကိုဗျယောဂိတို့နားလည်အောင်အရက်သုံးနဲ့လည်းပြောကြအောင်ဆိုဆိုနှခေါင
်
းအနံ့နန္တိစိတ
်
နှခေါင
်
းအနံ့နန္တိစိတ
်
ဆိုသုံးက
Nah, 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 n
ဒါဆိုယောဂီများရဲ့အဲ့ဒီလိုသုံးခုဖွဲ့တဲ့အခါမှာနှကောင်းလို့ခေါ်တယ်ကာဏပတ္တရအခြေဥကတော့သူကအခန္တက်ပေါ့ဟုတ်လားအဲ့ဒီမှာယောဂီများအနတ်လို့ခေါ်တဲ့ကန္တအနတ်ယောဂလာမတိုက်ဘူးလားသူ့ကိုအတိုက်တက်လို့နာမည်တက်လိုက်ပေါ့ပေါ်လာတဲ့နန္ဒီတိလေးကတော့အပေါ်တက်ဟုတ်လားယောဂီတို့တက်သုံးမှာကြိုက်မသွားဘူးလားဒီယောဂိမတာလက်တွေ့ကျင်းနေတဲ့ဓာတ်ဆက်ချက်ပါတခါတည်းပါသွားလိမ့်မယ်လိုလေးလေးယောဂီတို့သင်တတ်ရင်လွယ်ပါတယ်။နောက်ယောဂိမကြီးနောက်ဆက်သွားမှာကတော့စာတိစိတ်နဲ့ပတ်သက်ပြီးတော့ခန္ဓာ၅ပါးဖြစ်ပုံမဟုတ်လား။စာတိစိတ်နဲ့ပတ်သက်ပြီးတော့ဖြစ်ပုံသွားလိမ့်မယ်။ယောဂီတို့အဲ့ဒီမသွားမီမှာ2မိနစ်လောက်ကြားဖက်လေးနဲ့ပြောမယ်အချိန်စိတ်ခံကြည့်လို့မို့။အဲ့ဒီဇေမဝဉ္စီမနဲ့ပြန်သွားကြတာပေါ့။ဒါကယောဂီတို့ရင်ကိုယ်တို့ပါဠိတော်ဓာတကနိဗ္ဗာန်ပုံတိယသုံးတဲ့အဲ့ပုံတိယသုံးမှာအရှင်ပုံတိယကဘုရားကိုမေးတဲ့မေးခွန်းတဲ့အဖြေလေးတွေယောဂီတို့မှတ်ဖို့ကောင်းလို့တရားရခြင်းတဲ့ပုဂ္ဂိုလ်တွေနီးပေါ့အရှင်ပုံတိယမေးတဲ့မြတ်စွာဘုရားကိုမြတ်စွာဘုရားတဲ့လူပုဂ္ဂိုလ်တိုင်းနော်မြတ်စွာဘုရားသာဝကတိုင်းမဉ္ဇဉ်ဖွဉ္ဇဉ်ရနိုင်ပါသလားတဲ့ဒီလိုမေးတယ်မြတ်စွာဘုရားကသာဝကတိုင်းမရနိုင်ပါဘူးတဲ့တရားပေါ်မှာယုံကြည်တဲ့ပုဂ္ဂိုလ်မှရတယ်တဲ့ယောဂီတို့ရေတာဝကတိုင်းတရားရရဲ့မရပါဘူးဗျာ။ဘာယုံကြည်မှမရပါဘူးဗျာ။အေးဘုရားဟောတဲ့တရားပေါ်ယုံကြည်တဲ့စိတ်ရှိမှရတယ်။အဲဒါဆက်မေးတယ်။ဒါလို့မြတ်စွာဘုရားတဲ့အဲ့ဒီယုံကြည်တဲ့စိတ်ရှိုံနဲ့ပြီးရောလား။မပြီးသေးဘူးတဲ့နော်။မပြီးသေးဘူးရှင်သာတဲ့အဲ့လိုယုံကြည်ပြီးလို့ရှင်သူဟာတဲ့ယုတ်တရားနံတရားအပေါ်မှာအယူမပြည့်အောင်ဟောတတ်တဲ့ဆရာကိုစိတ်ကပ်ပြီးတော့တရားနာပြီးတော့ဆွေးနွေးမွေးမြန်းရနေတယ်။ဒါဆိုရှင်ဗျာတဲ့အဲ့လိုဆွေးနွေးမွေးမြန်းတရားနာယုံနဲ့မဉဏ်ဖွဉဏ်ရပါလားဆိုတော့မရသေးဘူးတဲ့။အဲ့လိုဆွေးနွေးမွေးမြန်းတဲ့အခါမှာအဲ့ဆရာဟောတာကိုလည်းပဲကိုကသဘောပေါက်တဲ့အထိလဲနားထောင်ရတယ်တဲ့။ထောင်တတ်တဲ့နားရှိမှလည်းပဲတရားရမယ်။ဒါဆိုမြတ်စွာဘုရားအဲ့လိုနားထောင်နဲ့ရောတရားရပါလားတဲ့။အာမင်နားထောင်နေလေတရားမရသေးဘူးတဲ့အဲ့ဒီထောင်ပြီးတဲ့အချင်းအရာတွေကိုမှတ်သားရမယ်ယောဂီတို့ဟောလာပြီဘာလို့ရမလဲသူယောဂီတို့ဦးစင်းကတားမှတ်တဲ့နေရာတွေမှတ်ခိုင်းတာဟုတ်လားဒီချိန်နဲ့ညီမအမင်းတို့မဉ္ဇဉ်ဖွဉ္ဇဉ်ရမှတ်သားအောင်တဲ့ဒါဆိုရှင်ဘုရားအဲ့လိုမှတ်သားရင်မဉ္ဇဉ်ဖွဉ္ဇဉ်ရပါလားမရသေးဘူးกว่าတဲ့မှတ်သားပြီးတဲ့ဟာမင်းတို့ကစင်ကျင်အောင်တဲ့ဟောလာကြမယ်ဘာလို့ရအောင်မလဲစင်ကျင်နဲ့ဆရာကတရားသင်တယ်အစင်းမြင်တဲ့အခါမှာလူကိုမြင်လို့ရှိရင်လူဆိုတဲ့ပညာကြီးကိုမှုပြီးတော့လူချင်းနဲ့လောဘလည်းဖြစ်တယ်မလူချင်းနဲ့ဒေါသလည်းဖြစ်တယ်လူလို့အမှန်မှားတဲ့မောဟဖြစ်တယ်အဲ့ဒီပညာကွာကြရင်မဖြစ်ဘူးလို့ဆရာကသင်တယ်ယောဂီတို့လက်တွေ့လည်းကိုကဆင်ရှင်ကြီးယောဂီတို့ဒီတိုင်းပေါ်မလားဟုတ်တာပေါ့လူချင်းနဲ့လောဘတို့မလူချင်းနဲ့ဒေါသတို့အယူမှားတဲ့မောဟတို့ဆိုတာဟာလူဆိုတဲ့မိန်းမဆိုတဲ့ယောက်ျားဆိုတဲ့ပညာမီဖြစ်တာငါတို့အဲ့ဒီပညာမရောက်ခဲနဲ့ဒါအစင်းရုပ်လို့သိလိုက်လို့ချင်းပညာကွာကြတယ်ပညာကွာကြသွားတာနဲ့ပညာကိုမှီပြီးတော့ဖြစ်ရတဲ့လောဘဒေါသမောဟမှဖြစ်တော့ပါလားလို့ယောဂီမအဲ့လိုလက်တွေ့ဆင်ញင်ကြည့်တော့ပေါ်မလာဘူးလားပေါ်ပါဘူးအဲ့လိုလေဆင်ញင်ကြည့်တဲ့အရှင်ဘုရားဆင်ញင်ကြည့်ရင်မညာဘုညာပါလားမရသေးဘူးกว่าတဲ့ဟုတ်ပါဘူးရှိပွားတဲ့ယောဂီကရှိတော့ဘယ်လိုရှိမှာမြင်လိုက်တာနဲ့ခန္ဓာ၅ပါးအနေစာကြားလိုက်တာနဲ့နာလိုက်တာနဲ့ယောဂိညာအဲ့ဒီချက်တွေညင်မဉ္ဇဉ်ဘုံညာရမယ်နော်။ဒါကြောင့်ယောဂိညာအလိုအဲ့ဒီဤအတိုင်းပွားများပြီးတော့မဉ္ဇဉ်ဘုံညာရတဲ့သူတော်ကောင်းကြီးများမုတ်ချမသွေဖြစ်ကြပါစေကုန်တည်း။ဒါအမြပေးကြစို့ဣဒံမိဘုံညာ။အာသောခယံ။ဝဟံဟောတု။ဣဒံမိဘုံညာ။နိဗ္ဗာန်တံသေစယောဟောတုဣမံပုညပါကံတဗ္ဗတာနံပါစီမ